Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဧပြီလ26ရက်ဗိုလ်ထူးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ3240 49ရောကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်မကတော့စုမြတ်မော်ပါရှင်အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဟာနိုင်ငံခြားအစိုးရစီကရရှိတဲ့ဝင်ငွေတွေကိုတိတိကျကျမထုတ်ပြန်တဲ့အတွက်ပြည်ထောင်စုဥပဒေကိုချိုးဖောက်ရာရောက်တယ်လို့အောက်လွှတ်တော်ကြီးကြပ်ရေးကော်မတီဥက္ကဋ္ဌကပြောလိုက်ပါတယ်အာဆီယံထိပ်သီးစည်းဝေးပွဲတွေကိုတော့ဒီကနေ့ဧပြီလ26ရက်နေ့မှာဒီဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာစတင်ပါမယ်ဒီလိုထိပ်တန်းရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာအကျဉ်30မြောက်အာဆီယံထိပ်သီးညီလာခံမတိုင်ခင်အစွန်းရောက်တည်းရဲ့တိုက်ခိုက်မှုကြုံခဲ့ရတာကြောင့်မနီလာမြို့တော်မှာလုံခြုံရေးတင်းကျပ်ထားပါတယ
် There are animals but if you want me to be an animal
အစွန်းရောက်တည်းပေါ်ဘယ်လိုတုံ့ပြန်ခိုင်တွယ်သွားမလဲဆိုတာဒီနဲ့ပတ်သက်လို့သမ္မတဒူတာတီးပြောကြားသွားတာပါဒီအကြောင်းနဲ့အတူမြောက်ကိုရီးယားရဲ့စီးရေးချင်းချောက်မှုအခြေအနေတွေနဲ့ဒေတာတွင်းမှာမြန်မာတွေရဲ့တုံ့ပြန်ချက်တွေကိုလည်းနားဆင်ရဖို့ရှိတယ်လို့နေပြည်တော်တဝက်မှာနေပြီးရွှေပြောင်းအခံရတဲ့ရွာသားတွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းကလူအများကြားမျက်နှာပြရတဲ့ပွဲတွေအတွက်နိုင်ငံခြားအစိုးရစီကရရှိတဲ့ဝင်ငွေတွေကိုတိတိကျကျမထုတ်ပြန်တဲ့အတွက်ပြည်ထောင်စုဥပဒေကိုချိုးဖောက်ခဲ့ပုံရတယ်လို့အောက်လွှတ်တော်ကြီးကြပ်ရေးကော်မတီဥက္ကဋ္ဌကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်စစ်တပ်အရာရှိဟောင်းတစ်ယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းအနေနဲ့ရုရှားတူရကီအပြင်တခြားဘဲအစိုးရစီကမှငွေကြေးလက်ခံလို့မရပေမဲ့သူကလက်ခံခဲ့ပုံရတယ်လို့ကော်မတီဥက္ကဋ္ဌယူတာပြည်နယ် Republican အမတ် Jason Chaffetz ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ဗိုလ်ချုပ်ကြီး Flynn နဲ့နိုင်ငံသားတွေအဆက်အသွယ်လုပ်ခဲ့တာနဲ့ပတ်သက်လို့အချက်အလက်တွေပေးဖို့အောက်လွှတ်တော်ကြီးကြပ်ရေးကော်မတီကတောင်းဆိုခဲ့ပေမဲ့အင်မြူတော်ကမပေးခဲ့တဲ့နောက်မှာပါတီတစ်ခုလုံးကလွှတ်တော်အမတ်တွေပါဝင်တဲ့ကော်မတီကအခုလိုသဘောထားထွက်ပေါ်လာခဲ့တာပါနိုင်ငံသားတွေနဲ့အဆက်အသွယ်လုပ်ခဲ့တာဒါမှမဟုတ်နိုင်ငံသားအစိုးရတွေစီကငွေကြေးလက်ခံခဲ့တာလို့ဥပဒေချိုးဖောက်တဲ့လုပ်ရက်တွေအမျိုးသားလုံခြုံရေးအကြံပေးဟောင်း Flynn လုပ်ခဲ့သလားဆိုတာမသိခဲ့ဘူးလို့အင်မြူရောကအင်္ဂါနေ့မှာတုံ့ပြန်ခဲ့ပါတယ်အောက်လွှတ်တော်ကြီးကြပ်ရေးကော်မတီအနေနဲ့လိုအပ်တဲ့အချက်အလက်တွေအလုံးကိုတခြားဌာနတွေစီကရရှိခဲ့ပြီးဖြစ်လို့အင်မြူရောကမပေးတာဖြစ်တယ်လို့လည်းပြောခွင့်ရသူ Sean Spicer ကဆိုခဲ့ပါတယ်ရုရှားအစိုးရငွေကြေးထောက်ပံ့ထားတဲ့ RT ရုပ်တံက2015ခုနှစ်ကလုပ်ခဲ့တဲ့ညစာစားပွဲမှာမိန့်ခွန်းပြောဖို့ Flynn အနေနဲ့ခွင့်ပြုချက်လိုအပ်တယ်လို့လွှတ်တော်အမတ်တွေကပြောပါတယ်။အဲ့ဒီညစာစားပွဲမှာ Flynn ကရုရှားသမ္မတ Vladimir Putin နဲ့ထမင်းစပွဲတစ်ခုထဲမှာထိုင်ခဲ့တာပါ။အဲ့ဒီပွဲတွေ့တဲ့အတွက်ဒေါ်လာ4000ကျွဲသူရရှိခဲ့တယ်လို့တူရကီအစိုးရကိုစားစီယုံမဲဆွဲခဲ့မှုအတွက်ဒေါ်လာ5သိန်းကျော် Flynn ရရှိခဲ့ပါတယ်သူအနေနဲ့လိုအပ်တဲ့ခွင့်ပြုချက်ကိုရယူခဲ့ပုံမရတဲ့အတွက်အဲ့ဒီအတွက်အေးအေးယူခံရနိုင်တယ်လို့အောက်လွှတ်တော်ကြီးကြပ်ရေးကော်မတီဥက္ကဋ္ဌ Chaffetz ကပြောကြားခဲ့ပါတယ်ရှင
်သမ္မတဒေါ်နယ်ထရမ့်က Corporation ကြီးတွေအပေါ်အခွန်ကောက်ခံမှုတည်တည်တသာရှော့ချပေးဖို့စီစဉ်နေတာမှာဒါဟာကမ္ဘာတဝန်းကစက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေထဲမှာအကြီးမားဆုံးအခွန်ရှော့ချပေးမှုဖြစ်ပါတယ်သူ့ရဲ့အခွန်ရှော့ချရေးအစီအစဉ်ကိုဗိုလ်ထုနဲ့မှာသမ္မတထရမ့်ကခြားပြဖို့ရှိပြီးလက်ရှိကောက်ခံနေတဲ့35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိရှော့ချပေးဖို့လွတ်တော်ကိုတောင်းဆိုသွားမယ်လို့သမ္မတရဲ့လက်ထောက်တွေကပြောပါတယ်။ဒါဟာမနစ်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းမှာသူပေးခဲ့တဲ့ကတိတွေတဲကတစ်ခုအပါအဝင်ဖြစ်ပါတယ်။တခြားတိုင်းပြည်တွေနဲ့ရှင်ပြိုင်နိုင်စွာမရှိဘဲအမေရိကန်ရဲ့အခွန်ကောက်ခံမှုနှုန်းကကြီးမားလွန်းတာကြောင့်စီးပွားရေးလုပ်ငန်းအသစ်တွေကိုဆွဲဆောင်မှုမရှိဘူးဖြစ်နေတယ်လို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကပြောပါတယ်။အခွန်ကောက်ခံတဲ့စနစ်ကိုပြုပြင်ပြောင်းလဲနိုင်ဖို့အမေရိကန်လွှတ်တော်မှတေကနှစ်အတန်ကြာကြိုးပမ်းနေခဲ့ကြတာပါ။ဒါပေမဲ့corporation ကြီးတွေကိုအခွန်ရှော့ချပေးရင်းနဲ့လူပုဂ္ဂိုလ်တိုးချင်းစီအပေါ်အခွန်တိုးကောက်ခံရေးတောင်းဆိုချက်နှစ်ခုတို့အကြားစစ်စာညှိနှိုင်းလို့မရနိုင်တာကြောင့်မအောင်မမြင်ဖြစ်နေကြတာပါသမ္မတထရန့်အဆိုပြုမဲ့အခွန်စနစ်အသစ်ကိုလွတ်တော်မှာလှပေါင်းများစွာအခြေတင်ဆွေးနွေးကြရမယ့်လက္ခဏာရှိပါတယ
်အမျိုးသမီးတွေပေါ်ထားတဲ့ American သမ္မတ Donald Trump ရဲ့သဘောထားအပေါ်တမိဖြစ်သူကဆွေးနွေးပွဲတစ်ခုမှာကာကွယ်ပြောဆိုခဲ့မှုအတွက်ပြည်သက်တချို့ကအသံနဲ့လှောင်ပြောင်ခဲ့ကြပါတယ်ဂျာမနီနိုင်ငံဘာလင်မြို့တော်မှာအင်္ဂါနေ့ကလုပ်ခဲ့တဲ့ G20 အမျိုးသမီးထိပ်သီးညီလာခံမှာအီဗန်ကာထရမ့်ကအမျိုးသမီးတွေနဲ့ပတ်သက်လို့သူ့ဖခင်အရင်ရှိခဲ့တဲ့သဘောထားအပေါ်မီဒီယာတွေရဲ့ဝေဖန်ပြောကြားမှုတွေကမဆုံးနိုင်တော့ဘူးလို့ဆိုပါတယ်သူ့ဖခင်သမ္မတထရမ့်ဟာမိသားစုတွေရဲ့ဘဝကိုအင်မတန်အားပေးထောက်ခံသူဖြစ်တယ်လို့ပြောကြားစဉ်မှာပရိသတ်ထဲကရှူးဆိုတဲ့အသံမျိုးချောင်းဟန်သံမျိုးလုပ်ပြီးတော့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ် ထရမ့်စီးပွားရေးလုပ်ငန်းတွေမှာဟိုးအရင်တွေကအချိန်ပြည့်အလုပ်လုပ်နေတဲ့အမျိုးသမီးတွေကိုကြည်ချင်းဖြင့်သူ့အဖေဟာအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူဆွမ်းဆောင်ရေးရှိတယ်ဆိုတာအခိုင်အမာယုံကြည်လက်ခံသူဖြစ်တယ်လို့အီဗန်ကထရမ့်ကဆိုပါတယ်လုပ်ငန်းခွင်ဝင်နေကြတဲ့အမျိုးသမီးတွေအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေကိုဘယ်လိုကူညီပံ့ပိုးမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာအမေရိကန်သမ္မတသမီးအီဗန်ကာထရမ့်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ဦးဆောင်ညွှန်ကြားမှုခရစ်စတင်းလာဂတ်ဂိုကပင်တိုင်ဆွေးနွေးသူတွေအဖြစ်ဦးဆောင်ဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲတက်ရောက်ဖို့အတွက်အီဗန်ကာထရမ့်ကိုဝန်ကြီးချုပ်မာကယ်ဝါရှင်တန်မြို့တော်ကိုလာဆင်မှာဖိတ်ကြားခဲ့တာပါဒေါ်နယ်ထရမ့်ကအမျိုးသမီးတွေကိုတံပိုးမထားပြောဆိုခဲ့တဲ့ဗီဒီယိုတွေသမ္မတမဲဆွယ်စဉ်ကာလမှာထွက်ပေါ်လာခဲ့တဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရပူပါတယ
်အီရန်နဲ့ဆီးရီးယားနယ်စပ်ဒေသမှာရှိတဲ့ကတ်လူမျိုးစုတပ်ဖွဲ့တွေနဲ့ဆက်နွယ်မှုရှိပြီးတူရကီနိုင်ငံကမတရားအသိဉာဏ်ထားတဲ့ကတ်အလုသမားပါတီ PKK အဖွဲ့ကိုတူရကီတိုက်လေယာဉ်တွေကအင်္ဂါနေ့မှာတိုက်ခိုက်ခဲ့ပါတယ်ရော့ရဲရဲမဟာမိတ်ဖွဲ့စည်းထားတဲ့ကတ်တပ်ခိုက်ရေးအဖွဲ့တွေဟာအခုတိုက်ခိုက်ခံရတဲ့ဒေသတွေမှာ IS Islamic အစွန်းရောက်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ဒေသဖြစ်ပါတယ်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ကြောင်းစီးရီးယားလူခွင့်ဆောင်ကြည့်အဖွဲ့ကအင်္ဂါနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်လိုက်ပြီးသေဆုံးသူအရေအတွက်ဟာထပ်တိုးလာနိုင်တယ်လို့သတိပေးထားပါတယ်တူရကီနိုင်ငံရှေ့တောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးအတွက်တူရကီအစိုးရနဲ့ဆယ်စုနှစ်တင်တဲ့ချီပြီးတိုက်ပွဲဝင်နေတဲ့ DPKK အဖွဲ့ကိုတူရကီအမေရိကန်ပြည်ထောင်စုနဲ့ EU အဖွဲ့တို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်။တူရကီစစ်တပ်ကတော့အဲ့ဒီလေကြောင်းတိုက်ခိုက်မှုကိုအင်္ဂါနေ့ကခုခံကာကွယ်ခဲ့ပါတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဟိုဒုတိယပတ်နဲ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အာဆီယံထိပ်သီးစည်းဝေးပွဲတွေကိုဒီကနေ့ဧပြီလ26ရက်နေ့မှာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာစတင်မှာဖြစ်ပါတယ်။အာဆီယံအသင်းကြီးတည်ထောင်တာအနှစ်50ပြည့်တဲ့ဒီနှစ်မှာဒေတာရင်းစီးပွားဆက်ဆံမှုတသားတည်းဖြစ်ရေးအတွက်ပုံမှန်ပူးပေါင်းဆောင်ရွက်ကြဖို့နဲ့ပို့ပြီးကျယ်ပြန့်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဧပြီလ29ရက်နေ့စတင်ကျင်းပမယ့်အကြိမ်30မြောက်အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်မယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အာဆီယံခေါင်းဆောင်တွေကတော့မနီလာမြို့တော်ကိုတောက်ကြနေရောက်ရှိလာမယ်လို့ဖိလစ်ပိုင်သတင်းတွေမှာဖော်ပြကြပါတယ်။2025ခုနှစ်နဲ့နောက်ပိုင်းအတွက်မျှော်မှန်းထားတဲ့အာဆီယံရည်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်ရေးနဲ့အာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးအာဆီယံနဲ့အနာဂတ်ဥတီချက်တွေကိုအာဆီယံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်။ဒေတာရင်းနဲ့နိုင်ငံတကာမှာစိုးရိမ်စရာဖြစ်နေတဲ့ကိစ္စတွေကိုလည်းဆွေးနွေးကြလိမ့်မယ်လို့ပြောလင်းရပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲတက်ပြီးရင်တော့ဒေါက်ဆန်းစုကြည်ဟာဗြိတိန်၊ဘယ်လ်ဂျီယံ၊ပြင်သစ်နဲ့အီတလီနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်ရှင်
။နေပြည်တော်မှာဧပြီလ25ရက်နေ့ကကျင်းပတဲ့နိုင်ငံတော်ဆွမ်းအင်မူဝါဒဆိုင်ရာညှိနှိုင်းဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။လမ်းမစစ်တော်ရေးကဏ္ဍမှာရာသီစုံတွားလို့မရတဲ့နေရာတွေရှိနေတာ၊ရာသီစုံတွားလို့ရတဲ့လမ်းတချို့မှာလည်းလျှက်စင်မီမရရှိတာတွေကိုတွေ့ရတဲ့အကြောင်းလျှက်စင်မီရှိရင်စီးပွားရေးအခွင့်အလမ်းများရရှိလုပ်ကိုင်နိုင်မှာဖြစ်တဲ့အကြောင်းပြည်ပကစီးပွားရေးလုပ်ငန်းရှင်တွေကလည်းလမ်းမစစ်တော်ရေးကောင်းမွန်ပြီးလျှက်စင်မီကောင်းမွန်စွာရရှိမယ်ဆိုရင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလို့ရှိကြမှာဖြစ်တဲ့အကြောင်းဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အစိုးရအနေနဲ့ပြည်သူလူထုအတွက်လမ်းမစစ်တော်ရေးကောင်းမွန်ပြီးလျှက်စင်မီရရှိရေးအတွက်ဆောင်ရွက်ပေးပြီးတော့အလို့အကံဖန်တီးပေးရေးတွေကိုလည်းမြင့်ပြိုင်သဘောမျိုးဆောင်ရွက်သွားမယ့်အကြောင်းလဲတောင်ဆန်းစုကြည်ကဆွေးနွေးပွဲအတွင်းမှာပြောကြားခဲ့ပါတယ်
။တောင်ကိုရီးယားရေထဲနဲ့စစ်ရေးလေ့ကျင့်မှုအတွက်အမေရိကန်ရေငုပ်သင်္ဘော USS Michigan ဟာတောင်ကိုရီးယားနိုင်ငံကိုအင်္ဂါနေ့ကရောက်ရှိလာခဲ့ပါတယ်။ဘူဆန်စိတ်ကမ်းမှာကတ်ထားတဲ့ဒီ USS Michigan ရေငုပ်သင်္ဘောဟာအမေရိကန်ရေတပ်လေယာဉ်တင်သင်္ဘောကြီး Carl Vinson ဦးဆောင်တဲ့တိုက်ခိုက်ရေးရေရင်ဦးဆောင်အုပ်စုနဲ့ပူးပေါင်းပြီးတော့စစ်ရေးလေ့ကျင့်မှုအတွက်ရှေ့ပြေးရောက်နေတာဖြစ်ပါတယ်ရှင်။
ဘူရူနီမနက်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကုဇော်ဝင်းလှိုင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးနေပါရခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်နဲ့စတင်နေပါတယ်။မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုအချိန်မြွေးလှုပ်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေထပ်ပေါ်နေချိန်မှာပဲနျူကလ িয়ার စွမ်းအင်သုံးအမေရိကန်ရေငုပ်သင်္ဘောတစ်စင်းတောင်ကိုရီးယားစေကံတစ်ခုစီကိုဆက်ရောက်လာခဲ့ပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားရေကိုဖြည့်ရှင်းနိုင်မှုအမေရိကန်ကဒေတာတွင်းနိုင်ငံတွေနဲ့တန်တမာရေးကြိုးပမ်းနေတာတွေရှိပါတယ်။မဆုမြတ်မွန်ကစူးစီးတင်ဆက်ထားပါတော့
။မ မြောက်ကိုရီးယားရဲ့ရန်လိုတဲ့အပြောနဲ့လောက်ရတဲ့ကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုဘယ်တော့မှနဲ့မတူအောင်မြင့်တက်နေချိန်မှာနျူကလ িয়ার စွမ်းအင်သုံးအမေရိကန်ရေငုပ်သင်္ဘော USS Michigan ဟာတောင်ကိုရီးယားဘူဆန်စိတ်ကန်းကိုအင်္ဂါနေ့ကရောက်ရှိကန့်ကတ်ခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ဘက်ကိုဥတီလာနေတဲ့အမေရိကန်ရေတပ်လေယာဉ်တင်သင်္ဘောကြီး Carl Vinson ဦးဆောင်တဲ့တိုက်ခိုက်ရေးရဲရင်အုပ်စုနဲ့ပူးပေါင်းဖို့ရှေ့ပြေးရောက်နေတာဖြစ်ပါတယ်။ဧပြီလ25ရက်နေ့ဟာမြောက်ကိုရီးယားစစ်တပ်ကိုတီထောင်တဲ့85နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တာကြောင့်မြောက်ကိုရီးယားနိုင်ငံအရှေ့ဘက်ဝမ်ဆမ်းမြို့မှာကြီအစ်စ်တွေနဲ့ပြစ်ခတ်စစ်ရေးပြပွဲလုပ်ခဲ့ပါတယ်။တာဝေးပြည်လက်နက်ကြီးအမြောက်အများကိုဝမ်ဆမ်းမှာမြောက်ကိုရီးယားကဖြန့်ချထားတယ်လို့တောင်ကိုရီးယားရုံးဟပ်သတင်းဌာနကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားဘက်က6ကြိမ်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်မှာကိုစိုးရိမ်နေကြတာနဲ့အတူအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေဟာဂျပန်နိုင်ငံတိုကျိုမြို့တော်မှာအင်္ဂါနေ့ကတွေ့ဆုံပြီးတော့မြောက်ကိုရီးယားအရေးကိုဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားအပေါ်တန်တမန်ရေးစစ်ရေးနဲ့စီးပွားရေးဆိုင်ရာဆောင်ရွက်မှုတွေကိုမဟာမိတ်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့တယ်လို့မြောက်ကိုရီးယားမူဝါဒရေးရာအမေရိကန်တာဝန်ရှိသူဂျိုးဆက်ဖျွန်ကဆွေးနွေးပွဲအပြီးမှာသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းဒုံးလက်နက်နဲ့နျူကလ িয়ার အစီအစဉ်ဆွတ်လို့ရေးမှာတရုတ်နိုင်ငံကအဓိကကြားတယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံလုံးကသဘောတူခဲ့ကြပါတယ်
။ We also discussed at length the role of China. We believe China has a very very important role to play.
တရုတ်နိုင်ငံရဲ့အခမ်းအနားနဲ့ပတ်သက်လို့လည်းကျွန်တော်တို့တော်တော်ကြာကြာဆွေးနွေးပြခဲ့ပါတယ်။တရုတ်အနေနဲ့အင်မတန်အရေးကြီးတဲ့နေရာကနေပါဝင်နိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။သမ္မတထရမ့်နဲ့သမ္မတရှီတို့မာရာလာဂိုအပန်းဖြေဆိုင်မှာဆွေးနွေးပြီးတဲ့နောက်မှာတရုတ်ရဲ့ဆောင်ရွက်မှုတွေအပေါ်ကျွန်တော်တို့အားတက်ရပါတယ်။ဒါကြောင့်ကျွန်တော်တို့တရုတ်နဲ့အနီးကပ်ဆက်ပြီးဆွေးနွေးဆောင်ရွက်သွားပါမယ်
။မြောက်ကိုရီးယားဘက်ကနောက်ထပ်ရန်စတဲ့လုပ်ရက်တွေရှိလာနိုင်သေးတဲ့အတွက်ထိမ့်ချင်းသိမ့်သိမ့်လှုပ်ဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကပြင်းပြင်းထန်ထန်တိုက်တွန်းနေလို့လေဂျပန်နိုင်ငံသားရေးဌာနအာရှနဲ့သမုဒ္ဒရာဒေသဆိုင်ရာညွှန်ကြားရေးမှူးချုပ်ကန်ဂျီကနာဆူဂီကပြောပါတယ်တရုတ်နဲ့မြောက်ကိုရီးယားကိစ္စကိုပိုပြီးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးမှုတွေမကြခင်လုပ်မဲ့အကြောင်းလည်းအခုလိုပြောကြခဲ့ပါတယ
်။中国に対してより大きな具体的な役割を求めていくと。
မြောက်ကိုရီးယားအရေးမှာတရုတ်နိုင်ငံကပိုပြီးအသေးစိတ်ထဲထဲဝင်ဝင်ပါဝင်လာရေးကိုကျွန်တော်တို့သဘောတူခဲ့ကြပါတယ်။ဒီကိစ္စကြောင့်ပဲတရုတ်အထူးတန်တမန်ဝူဒါဝီဂျပန်ကိုမကြခင်လာပါလိမ့်မယ်။ဂျပန်အမေရိကန်တောင်ကိုရီးယားတို့ရဲ့သဘောထားတွေကိုတရုတ်ကိုပြောပြနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။
မြောက်ကိုရီးယားရဲ့တခုတည်းသောမဟာမိတ်ဖြစ်တဲ့တရုတ်အစိုးရကမြောက်ကိုရီးယားလက်နက်အစီအစဉ်အတွက်အစစ်မြစ်နည်းပညာတွေပေးနေတဲ့တရုတ်ကုမ္ပဏီတွေအပေါ်မသိကြိုးကြွန်ပြုထားတယ်လို့လေလာသူတွေကထောက်ပြပါဗျ။ဒါအပြင်မြောက်ကိုရီးယားအပေါ်ရေနံတင်ပို့မှုနဲ့နိုင်ငံခြားငွေကြေးလဲလှယ်ရေးကူညီပေးမှုတွေကိုရပ်တန့်သင့်တယ်လို့လည်းပြောကြပါဗျ။မြောက်ကိုရီးယားအစိုးရကိုထိခိုက်နိုင်တဲ့ဆောင်ရွက်မှုတွေလုပ်ဖို့တရုတ်အစိုးရကတွန်းဆုတ်နေပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုကနေပဋိပက္ခတွေဖြစ်လာမှာကိုတော့တရုတ်နိုင်ငံကစိုးရိမ်နေပါဗျ။
大家都应该清楚，中方作为东北亚地区的国家，作为国际社会负责任的一员。
ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့ပြဿနာကိုဂျပန်နိုင်ငံအပါအဝင်သက်ဆိုင်တဲ့နိုင်ငံတိုင်းကငြိမ်းချမ်းတဲ့အဖြေရှာနိုင်ဖို့တရုတ်နဲ့အတူလက်တွဲဆောင်ရွက်သွားဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကန်ရှောင်ပြောသွားခဲ့တာပါ။အခုလိုမြောက်ကိုရီးယားအရေးကိုတန်တမာရေးနီးနဲ့ဆွေးနွေးအဖြေရှာဖို့ပြောနေကြတဲ့တစ်ချိန်တည်းမှာစစ်ရေးအရာဆောင်ရွက်မှုတွေလည်းရှိနေပါတယ်။ကိုရီးယားကျွန်းဆွယ်နားမှာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်ရေတပ်ပူးပေါင်းစစ်ရေးလေ့ကျင့်မှုတွေလုပ်နေကြပါတယ်။အမေရိကန်ဖြတ်သင်းမော USS Wayne Myan နဲ့တောင်ကိုရီးယားဖြတ်သင်းမောတစ်စင်းတို့ပူးတွဲစစ်ရေးလေ့ကျင့်မှုကိုပင်လယ်ဝါထဲမှာလုပ်နေသလိုနောက်ထပ်ဖြတ်သင်းမော USS Fitzgerald ကဂျပန်ဖြတ်သင်းမောနဲ့ဂျပန်ပင်လယ်ထဲမှာပူးတွဲစစ်ရေးလေ့ကျင့်နေပါတယ်။အခုရက်ပိုင်းအတွင်းကိုရီးယားကျွန်းဆွယ်နားရောက်လာမဲ့အမေရိကန်လေယာဉ်တင်သင်္ဘောကြီး USS Carl Vinson နဲ့ရေတပ်တိုက်ခိုက်ရေးအုပ်စုဟာလည်းတောင်ကိုရီးယားရေတပ်နဲ့ပေါင်းပြီးတော့တိုက်ခိုက်ရေးလေ့ကျင့်မှုတွေလုပ်ကြမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အန္တရာယ်နဲ့ပတ်သက်တဲ့ရှင်းလင်းမှုလုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကလည်းအထက်လွှတ်တော်အမတ်အားလုံးကိုအင်ပီရိုကိုလာဖို့ဖိတ်ခေါ်ထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး၊နိုင်ငံခြားရေးဝန်ကြီး၊ထောင်လှမ်းရေးဌာနညွှန်ကြားရေးမှူးနဲ့ပူပေါင်းတပ်များရဲ့ဦးစီးချုပ်တို့ကအထက်လွှတ်တော်အမတ်တွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာတကပိတ်ရှင်းလင်းပြောကြားမှာဖြစ်ပါတယ်။တနင်္လာနေ့ကတော့သမ္မတထရမ့်ဟာမြောက်ကိုရီးယားကိစ္စကိုတရုတ်သမ္မတရှီဂျင်းပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့ဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်ရှင်
။မန်းစုမြတ်မွန်တင်ပြခဲ့တာပါ။ဒီအကြောင်းနဲ့တဆက်သေးမှာပဲအခုလိုမြောက်ကိုရီးယားရဲ့စီးရေးချင်းချောင်းမှုသတင်းတွေပေါ်စိုးရိမ်ပြီးမြန်မာနိုင်ငံကိုပြန်သွားကြတဲ့တောင်ကိုရီးယားရောက်မြန်မာအလူသမားတချို့ရှိကြောင်းမြန်မာအရေးလှူရှားသူတွေကပြောပါတယ်။သမ္မတထရမ့်တက်လာပြီးနောက်ပိုင်းအမေရိကန်နဲ့မြောက်ကိုရီးယားအပြန်အလှန်စီးရေးချင်းချောက်မှုတွေတိုးလာခြင်းမှာပဲမြောက်ကိုရီးယားဘက်က6ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုတွေပြုလုပ်မလားဆိုတဲ့စိုးရိမ်မှုတွေထွက်နေတာပါ။မန်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာဖြစ်ပါတယ်။
အခုလိုကိုရီးယားကျွန်းဆွယ်မှာစီးရီးတင်မာမှုသတင်းတွေကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့မြန်မာအလုပ်သမားတချို့အခြေအနေတွေကိုစိုးရိမ်ပြီးမြန်မာနိုင်ငံကိုပြန်သွားကြကြောင်းတောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြန်မာအရေးလှုပ်ရှားနေသူကိုရန်နိုင်ထွန်းကပြောပြပါတယ်
ဒီကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မြန်မာအများစုကတော့သူဒီစိုးရိမ်မကင်းတော့ဖြစ်ကြတယ်ပေါ့လေမြောက်ကိုရီးယားနေရပြီးတော့တုံးကြီးစံစမ်းမှုတွေပြုလုပ်တော့မယ်ဆိုပြီးတော့ပြည်ညာနဲ့အချိန်ပေါ့ဗျာဒီဆိုကြည်အမေရိကန်ကလည်းဒီစစ်တမွေကိုရီးယားကျုံးစပ်ဖို့ခေါင်းလာပြီဆိုတဲ့အတိုင်းကြားရတဲ့အချိန်မှာအချို့တော့ပုံမှန်ဒါလေးသိမများပါဘူး7နာရီလောက်ပဲရှိပါတယ်ကျွန်တော်နဲ့ပြည်ရဲ့ကြီးကြီးရဲ့လူ3-4ယောက်ဆိုရင်အဲ့လိုပဲသူပြန်သွားကြတယ်ပေါ့ဒ
ါကိုရီးယားကျုံးစပ်မှာအမေရိကန်စစ်တမွေရောက်လာပြီးပူတွဲစီရေးလေ့ကျင့်တာဟာပြောင်ကြကြစီရေးချင်းချောက်မှုတစ်ခုလို့မြောက်ကိုရီးယားအစိုးရကဆွဆွဲပြောဆိုခဲ့ပါတယ်ဒါအပြင်အလွန်အကျွံရန်ဆလာမယ်ဆိုရင်သူတို့ရဲ့တပ်တွေကနေအချိန်မရွေးတုံ့ပြန်တိုက်ခိုက်မှာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရအဘော်သတင်းစာမှာဖော်ပြထားပါတယ်။အခုလိုမြောက်ကိုရီးယားဘက်ကရန်လိုတုံ့ပြန်မှုတွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံပြည်သူတွေကြားမှာစိုးရိမ်မှုတွေတိတ်မရှိကြောင်းကိုရန်နိုင်ထွန်းကပြောပါတယ်။ဘာကြောင့်မလဲ
။တောင်ကိုရီးယားပြည်သူပြည်သားတွေရဲ့ဒီ50ရာခိုင်နှုန်းလောက်ကတောင်နဲ့မြောင်းနဲ့ပေါင်းစည်းရေးကိုသူတို့စစ်ဆန်းမှာအလိုက်ရရှိရပါလေ။နိုင်ငံကဘာလို့လဲဆွေးမျိုးသားချင်းအရင်းချာတွေဖြစ်တယ်လို့လည်းသူတို့ကခံယူကြကြတယ်။တောင်နဲ့မြောင်းနဲ့အခြေအနေကတကယ်ဟောလေဘုံမပြူပြူခဲ့တော့စစ်ချစ်ခရင်တော်မှတောင်ကိုရီးယားဘက်ကဘယ်လိုခံယူကြလဲဆိုတော့ဘာလို့လဲဆွေးမျိုးသားချင်းအရင်းကြီးတွေဖြစ်တယ်။ကျောင်းနဲ့ကျောင်းနဲ့ဒီဘက်မှာလည်းမျိုးတွေရှိတယ်။ဟိုမှာလည်းမျိုးတွေရှိတယ်။အဲ့တော့တကယ်ဖြစ်ရင်တော့တောင်ကိုရီးယားကိုလက်ကိုရီးယားစူးစူးဝါလက်နဲ့ပြစ်တာတို့ခတ်တာတို့လှုပ်လိမ့်မယ်လို့သူတို့တတော်များများကပေါ့လေယူဆထားကြဘူး။
မြောက်ကိုရီးယားဘက်ကသူတို့ရဲ့ဒုံးကျည်တွေကိုဂျပန်နိုင်ငံအနီးပင်လယ်ပြင်မှာဖောက်ခွဲဆန့်သက်မှုတွေပြုလုပ်လေရှိတဲ့အတွက်မြောက်ကိုရီးယားရဲ့စီးရေးလေ့ကျင့်မှုသတင်းတွေဟာဂျပန်နိုင်ငံမှာအဆက်မပြတ်ထုံးလွှင့်ပြသနေတယ်လို့ပြည်သူတွေကြားမှာလည်းနှိုးကြားမှုတွေရှိနေတယ်လို့ဂျပန်နိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြန်မာအရေးလှုပ်ရှားနေသူဦးတောင်မြင့်ဦးကပြောပါရစေ
။အဲ့ဒါလည်းဟုတ်တယ်ပြောနေကြတယ်ချိန်တိုင်းပဲပြောဆိုနေကြတယ်။ဂျပန်ချင်းချင်းလည်းပြောင်းလောင်ပြီးတော့ပေါ့လေ။ဟိုအဲ့လည်းငါပို့ထုတ်မယ်ဆိုရင်ဘာလို့မလဲငါကတော့ဒီ mask တက်လာခဲ့မယ်ငါကတော့ဒီ helmet ဆောင်းလာခဲ့မယ်အဲ့လိုမျိုးတွေကပြောင်းလောင်တဲ့ပုံစံမျိုးတော့ပြောနေကြတယ်ဒါအားလုံးကတော့ပြည်တယ်လေဒါလိုမျိုးတွေလုံရုံလောက်နဲ့အဲတကယ်ပြည်မခံမယ်ဆိုရင်မလုံလောက်ဘူးဆိုတာ
အထူးသဖြင့်မြောက်ကိုရီးယားဘက်ကဒုံးကျည်တကယ်ပစ်ခတ်ခဲ့မယ်ဆိုရင်ဂျပန်ပြည်သူတွေဘလို့ပြင်ဆင်နိုင်တယ်လဲဆိုတဲ့မေးခွန်းတွေကိုဂျပန်သတင်းမီဒီယာတွေကအစိုးရကိုမေးနေကြောင်းဦးတောင်မြင့်ဦးကအခုလိုပြောပါတယ်
ဒီကြပါစရနာကြည့်ဒီ home ဘော home base မှာနေပြီးတယ်ဒီဒီကျဲတဲ့စံတမှုဟိုလုံတော့ကတန်ရဲ့ဒီပေါ်ဖြားပိုင်းပေါ့အောက်မွေနားမှာကြာအဲအောက်မွေနဲ့မနီမနားမှာပေါ့အဲ့ညာကြာတော့အဲ့နားမှာရှိတဲ့အဲကြံနီတော်လေးကိုအတန်ကြဲကြဲကြားရတယ်ဆိုတာမျိုးဟိုဖြစ်တယ်ပေါ့လေအဲ့တော့သူကပြန်ပြန်လဲအဲအောက်မွေနားမှာကြာတဲ့ဘုံနဲ့ဟိုကပြည့်တဲ့အချိန်နဲ့အလုံးတလိုက်7မိနစ်လောက်ပဲကြာတယ်ပေါ့ဒါကြောင့်ဒီကိညာနောက်ပြည့်လိုက်လို့ဒီကောင်ရောက်မယ်ဆိုရင်လည်းဒီဟာ7မိနစ်လောက်ပဲချိန်ကြာလိမ့်မယ်ဒီ7မိနစ်အပြည့်မှာဘာတွေလုပ်ရမှာလဲအဲဘယ်ဟိုကြွားရမှာလဲအဲဒါမျိုးတွေမရှိတဲ့ပုံမှာမီဒီယာတွေမှာပြောဆိုနေတာမျိုးတွေတော့ရှိကြပါတယ
်ဧပြီလ25ရက်အင်္ဂါနေ့ကမြောက်ကိုရီးယားတက်မတော်တီထောင်ချင်း85နှစ်ပြည့်အထိမ့်အမဲ့အဖြစ်မြောက်ကိုရီးယားစစ်တပ်ဟာသူတို့ရဲ့စီးရေးလေ့ကျင့်မှုကိုအကြီးအကျယ်လုပ်ခဲ့တယ်လို့တစ်ခတ်ဆန်းသက်မှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ရဲ့နျူကလ িয়ার စွမ်းအင်3ရေငုပ်သင်္ဘော USS Michigan ဟာကိုရီးယားကျွန်းဆွယ်ကိုရောက်ရှိလာပြီးအမေရိကန်လေယာဉ်တင်သင်္ဘော USS Gulf Vincent နဲ့အတူတောင်ကိုရီးယားဂျပန်စစ်သင်္ဘောတွေနဲ့ပူးပေါင်းပြီးပင်လယ်ပြင်မှာစီးရေးလေ့ကျင့်နေကြပါတယ်ရှင်။
မြောက်ကိုရီးယားရဲ့စီးရေးတင်းမာမှုအခြေအနေတွေနားဆင်ရပြီးအာဆီယံထိပ်သီးညီလာခံဘက်ကိုလည်းကြည့်ရအောင်ပါအကြိမ်30မြောက်အာဆီယံ2019ထိပ်သီးညီလာခံကို AP 26ကနေ29ရက်နေ့ထိဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမှာဖြစ်တဲ့အတွက်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံနိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်နဲ့အတူအခြားအာဆီယံခေါင်းဆောင်တွေဒီတောက်ကြနေမှာဆက်ရောက်လာကြမှာပါပြီးခဲ့တဲ့သတင်းပတ်ထဲဖိလစ်ပိုင်ဘိုဟိုကျွန်းမှာအစ္စလမ်အစွန်းရောက်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ဒီအာဆီယံထိပ်သီးညီလာခံမှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်။ဖိလစ်ပိုင်သမ္မတဒူတာတီကတော့အစွန်းရောက်တွေရဲ့လုံရက်ပေါ်ဒေါ်လာထွက်ခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာတန်ပြောပြမှာပါ
။အချိန်30မြောက်အာဆီယံထိပ်သီးညီလာခံကိုကျင်းပမီဆက်ဆက်စီဝေးဖြစ်တဲ့အာဆီယံကုလသမဂ္ဂဆိုင်ရာစီဝေးပွဲတွေကျင်းပနေတဲ့ဘိုဟိုကျွန်းမှာ ပြီးခဲ့တဲ့သတင်းပါကအစ္စလာမစ်အစိုးရအဘူဆယက်အဖွဲ့ဝင်တွေကအနီးရှိအီနာဘန်ဂါမြို့ကိုဝင်တိုက်ခဲ့တဲ့အတွက်အစိုးရစစ်တပ်နဲ့အစိုးရတွေပစ်ခတ်ရမှာအဘူဆယက်အဖွဲ့ဝင်6ဦးအပြင်အစိုးရဘက်ကစစ်သား3ဦးနဲ့ရဲသား2ဦးတေဆုံးခဲ့ပြီးဒဏ်ရာရရှိသူတွေရှိခဲ့ပါတယ်ဒါကြောင့်လေမနီလာမြို့တော်မှာတမရဒူတာတေးကအင်ရှင်ဖြစ်တာဝန်ယူကျင်းပတဲ့အာဆီယံ2018ထိပ်သီးညီလာခံအတွက်လုံခြုံရေးကိုအထူးတင်းကြပ်ချထားတာဖြစ်ပါတယ်။ညီလာခံဖြစ်မြဝေးတာဝန်ခံတမကြီးမာဆီယာနိုပေနဂျူနီယာကအာဆီယံခေါင်းဆောင်တွေတက်ရောက်မဲ့ညီလာခံမှာလုံခြုံရေးဟာထိပ်တန်းဦးစားပေးတဲ့အချက်ဖြစ်တယ်လို့အခုလိုသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ That's always number one.Top of mind, no? And number one in terms of our committee on security's priority.
လုံခြုံရေးဦးစားပေးမှုကကျွန်တော်တို့အတွက်နံပါတ်1ပါပဲ။ဒီထိပ်သီးညီလာခံမှာမတော်တဆဖြစ်မှုလုံးဝမရှိစေဖို့ပါပဲ။ဒါပေမဲ့ဘာဖြစ်မလဲဆိုတာကိုကြိုတင်သိနိုင်ဖို့ကမလွယ်တော့ကြိုတင်ပြင်ဆင်မှုတွေကတိတ်ခက်ခဲပါတယ်။ဒါကြောင့်မို့လုံခြုံရေးအတွက်ပြင်ဆင်ရမှာကျွန်တော်တို့တိတ်ကိုအားထုတ်ဂရုစိုက်ပါတယ်။တစ်ချိန်တည်းမှာပဲသမရကကျွန်တော်တို့ကိုညွှန်ကြားခဲ့တဲ့ဇကားကကျွန်တော်တို့ရဲ့လုံခြုံရေးတင်းကြပ်မှုဟာမနီလာမြို့တော်မှာတာမန်သွာလာမှုတွေကိုအဟံအတားမဖြစ်စေဖို့ပါပဲ။ဘိုဟိုကျွန်းမှာမကြသေးမီကဖြစ်ရကြောင်းလဲကျွန်တော်တို့လုံခြုံရေးအထူးအရေးတည်ယူဆောင်ရွက်နေပါတယ်
။အာဆီယံထိပ်သီးညီလာခံကျင်းပမဲ့ PICC ကဖိလစ်ပိုင်နိုင်ငံတော်ခမာနီပတ်ဝန်းကျင်ရက်ွက်မှာလုံခြုံရေးတွေတာဝန်ချထားတဲ့အမှုတမ်းပေါင်း 4,100 ရှိပြီးအဲ့ဒီနဲ့ရဲနဲ့စစ်တပ်ကအမှုတမ်း 26,000 အပြင်အစိုးရဌာန20ခုကအမှုတမ်းပေါင်း 15,000 တို့ကိုလည်းတာဝန်ချထားတာဖြစ်ပါတယ်။ခုဖိလစ်ပိုင်ကတာဝန်ယူကျင်းပတဲ့အာဆီယံညီလာခံမှာစီးပွေးပေါင်း139ခု၊ထိပ်သီးညီလာခံပေါင်း2ခု၊ဝင်ကြီးအဆင့်စီးပွေးပေါင်း19ခု၊အဆင့်မြင့်အစိုးရအရာရှိစီးပွေးပေါင်း42ခုနဲ့ဤပညာပိုင်းဆိုင်ရာစီးပွေးပေါင်း86ခုတို့ကျင်းပမှာဖြစ်ပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်အပြင်ကမ်ဘောဒီးယား၊စင်ကာပူ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှား၊လာအို၊ဘရူနိုင်းနိုင်ငံကခေါင်းဆောင်တွေဟာဧပြီလ28ရက်နေ့တောက်ကြနေ့မှာမနီလာမြို့ကိုဆက်ရောက်ဖို့ရှိပါတယ်။ခုလိုအာဆီယံဆက်ဆံညီလာခံကျင်းပနေစဉ်အတွင်းနဲ့ထိပ်သီးညီလာခံမကျင်းပမီအစ္စလာမစ်အစိုးရတွေကဗဟိုကျွန်းမှာဝင်တိုက်ခိုက်ခဲ့တဲ့အတွက်အပြောကျမ်းတယ်လို့နာမည်ကြီးတဲ့သမရရိုဒရီဂိုဒူတာတေးကိုအမျက်ထွက်စေခဲ့တာဖြစ်ပါတယ်။သူ့အနေနဲ့သမရယာလူဆက်ခံအပြီးမူရစေးရောင်းဝယ်ဖောက်ကားသူတွေကိုရရဆက်ဆက်နှိမ်နှင်းခဲ့တဲ့အတွက်လေလူအခွင့်အရေးအဖွဲ့တွေနဲ့နောက်အုပ်စုအစိုးရတွေကဝေဖန်မှုကိုခံခဲ့ရတာဖြစ်ပါတယ်။အဘူဆာယက်အစိုးရတွေကိုနှိမ်နှင်းဖို့သူ့စစ်တပ်ကိုလည်းအမိန့်ပေးခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ဒေါသထွက်တဲ့အတွက်ကြောင့်ဒီအစိုးရတွေကိုဖမ်းမိရင်သူအနေနဲ့အသေးကိုအစိမ့်လိုက်ဝါစာပြစ်ပဲလို့လေမစ္စတာဒူတာတေးကလောနိုင်ငံကိုရောက်ရှိစဉ်အကစားကွင်းဖွင့်ပွဲတစ်ခုမှာအခုလိုသတိပေးခဲ့ပါတယ
် Gary animals but if you want me to be an animal
သူတို့တွေဟာတရိတ်ဆန်တွေပါပဲကျွန်တော်ကလည်းတရိတ်ဆန်လို့ဖြစ်စေချင်ကြတာပါကျွန်တော်ဖြစ်ပြနိုင်ပါတယ်ကျွန်တော်အတွက်ရိုးနေပါပြီကျွန်တော်တို့ကအတူတူပါပဲအဆ90ပိုဆိုးပြနိုင်ပါတယ်ဒီအကျန်းဖက်သမားတွေကကျွန်တော်ကိုတိတ်ပြီးဒေါသထွက်စေပါတယ်။ကျွန်တော်လူသားစားပြနိုင်ပါတယ်။ကျွန်တော်ကိုသာစားနဲ့ရှာလကာရီပေးပါ။အဲ့ဒီလူတွေရဲ့အသေးကိုစားပြနိုင်ပါတယ
်။ခုလိုသမရဒူတာတေးဟာလူချမ်းကြီးဖြစ်တယ်လို့နိုင်ငံတကာမှာကြော်ကြားပြီးမဲ့လို့လေအင်းကြီးချင်းနိုင်ငံခေါင်းဆောင်တွေနဲ့တော့သူဟာတက်အောင်ပေါန့်တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်နဲ့သူဟာတချင်းတွဲဆိုခဲ့တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုတို့နဲ့လည်းဈေးတူထွက်ဝဲခဲ့ပူးတဲ့အပြင်စင်ကာပူဝန်ကြီးချုပ်လီရှုံလုံးနဲ့လည်းနေ့လယ်စာအုံတမင်းအတူစားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုမလာတုန်းကလာရောက်စဉ်အတွင်းကလည်းနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုသမ္မတဒူတာတေးဟာနှင်းစီပန်းစီကိုဆက်သခဲ့တာလည်းဖြစ်ပါတယ်ရှင်
။ဒေါ်လာလာတန်တင်ပြခဲ့တာပါ။နိုင်ငံတကာသတင်းလွှာတွေတင်ပြပြီးအခုတော့မြန်မာပြည်တွင်းသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ကံကွေဝင်းကြီးဌာနရဲ့လုံညုံရေးအကြောင်းပြချက်နဲ့နေပြည်တော်ကောင်စီနေပြည်တော်ကလွှဲကြီးကြီးရွာနေလူလူကိုအီပီလာ30ရက်နေ့နောက်ဆုံးထားပြောင်းရွှေ့ပေးဖို့အမိန့်ထုတ်ထားတာဟာဒေသခံတိုင်းသားတွေပေါ်လူအခွင့်အရေးချိုးဖောက်တာဖြစ်တယ်လို့ကယန်းအဖွဲ့အစည်းတွေကရှုံချကန့်ကွက်လိုက်ကြပါတယ်တကယ်လို့မဖြစ်မနေပြောင်းရွှေ့ခိုင်းမယ်ဆိုရင်ဒေသခံတွေအတွက်အထောက်အပံ့တွေလုပ်ပေးဖို့အစိုးရနဲ့တပ်မတော်ကိုတောင်းဆိုထားတာပါအသေးစိတ်ကိုမတ်ဆုမွန်ကတင်ပြมาဖြစ်ပါတယ်
နေပြီးတော့ကောင်စီနယ်မြေဇေယျသီရိမြို့နယ်တွေကခလာရတရင်တနှစ်နှစ်ကနေကာကွယ်ရေးဝန်ကြီးဌာနရဲ့လုံခြုံရေးအကြောင်းပြချက်နဲ့လွဲကြီးကြေးရွာတွေကပြည်သူတွေကိုအခုလာမယ့်ဧပြီလ30ရက်နေ့နောက်ဆုံးထားပြောင်းရွှေ့ပေးဖို့အမိန့်ထုတ်တာဟာလူခွေချိုးပေါက်တာဖြစ်တယ်ဆိုတာကိုကယန်းအဖွဲ့စည်းတွေဘက်ကကြေညာချက်ထုတ်ပြန်ကန့်ကွက်တယ်လို့သတင်းစာရှင်းလင်းပွဲလုပ်ပြီးလဲရှင်းပြခဲ့တဲ့အကြောင်းကယန်းမျိုးသမီးအစည်းအရုံးရဲ့အထွေထွေတွင်မှုမူဂလိုရီကအခုလိုရှင်းပြပါဗျာ
။စစ်သားဖက်ကိုလည်းပဲပေါ့နော်။တရားဝင်အကြောင်းကြားထားတယ်ပြီးတော့သူတို့ကဆိုင်ရာဆိုင်ရာကိုတင်ပေးထားတယ်ပေါ့။အဲ့တော့ဥမာစင်ကြီးလူတော်ဖက်ကိုလည်းကျမတို့ခြိကထားတာရှိသလိုဆိုင်ရာဆိုင်ရာကြည့်ကားထားရရှိတယ်အဲ့တော့ကျမတို့ကတင်းစာချင်းမင်းပွဲမလောက်ခင်ဖြည့်ချင်းပြောလို့ချင်းဆိုင်ရဆိုင်ရကလည်းသုတ်ပြန်မှုတစုံတရာလည်းဘာမှတော့မရှိဘူးပေါ့နော်ဆရာမနော်အဲ့ဒါကြောင့်မလို့ကျမတို့ကတင်းစာချင်းမင်းပွဲကိုဟိုအရေးပေါ်ပုံစံမျိုးကျမတို့လောက်ရခြင်းဖြစ်တဲ့
နေပြည်တော်ကောင်စီနယ်မြေဇေယျသီရိမြို့နယ်တွေကလွှဲကြီးကြေးရွာနေပြည်သူတွေကိုဘာကြောင့်ပြောင်းရွှေ့ဖို့အမိန့်ထုတ်ရပါသလဲဆိုပြီးနိုင်ငံတော်သမ္မတရုံးကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရနဲ့နေပြည်တော်ကောင်စီတို့ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီမှုနဲ့ပတ်သက်ပြီးစုံစမ်းနေဆဲပဲဖြစ်တယ်လို့ပြောပါတယ်အခုလိုမြေယာသိမ်းခံရပြီးထိခိုက်နစ်နာရသူတွေပြန်လည်စီစစ်သုံးသပ်နိုင်မှုနေပြည်တော်ကောင်စီကနေသိမ်းစီမြေများစီစီရေးကော်မတီတွေကိုတက်ဆိုင်ရမြို့နယ်အလိုက်ရက်ကွက်ကျွေးရခရိုင်နေပြည်တော်အဆင့်ဖွဲ့စည်းထားပြီးသိမ်းစီမြေများပြန်လည်စုံစမ်းရေးကော်မရှင်အထိတိုင်တန်းအသိပေးအကြောင်းကြားနိုင်တယ်ဆိုတာကိုလည်းနေပြည်တော်ကောင်စီတာဝန်ရှိသူတဦးကပြောပါရယ်ပြောင်းရွှေ့မိတ်ထုတ်ပြန်ခြင်းခံရတဲ့လွှဲကြီးကျေးရွာနေပြည်သူတွေဟာတက်စခန်းမချခင်ကတည်းကအခြေချနေထိုင်ခဲ့သူတွေဖြစ်ပြီးအခုလက်ရှိမှာကိုရာမြေစိုက်ပျိုးရေးနဲ့စားဝတ်နေထိုင်ရေးအခက်အခဲကြုံနေရခြင်းလည်းဖြစ်တယ်ဆိုပြီးကယန်းမျိုးသမီးစီယုံရဲ့ထွေထွေအတွင်းမှုမူဂလိုရီကရှင်းပြပါရယ်ပြီးခဲ
့တဲ့1985/1986ကတည်းကဒီအခုလက်ရှိနေထိုင်တဲ့ဒီလွဲကြီးကျေးရွာနာတဝိုက်ကိုသူတို့ကအရင်ရောက်နေပြီဒါဖြစ်တယ်1996လောက်တုန်းကလည်းပဲစစ်သားရဲ့အလုံးစုံရေးအရာဆိုပြီးတော့တစ်ချိန်တစ်ခါပြောင်းရွှေ့ခြင်းခံခဲ့ရပြီးဒီသားခံကြည့်သူတွေအဲ့တော့ဒီခဲ့တဲ့ပြောင်းရွှေ့မှုအပေါ်မှာလည်းတစုံတရာနိနာကြီးပေးဆောင်တာလည်းမရှိသလိုကိုနီကိုဟာနဲ့ကိုပဲပြောင်းရွှေ့ခဲ့ရတယ်တိုင်းရင်းသားတော်တော်များများအခုလက်ရှိနေထိုင်နေတဲ့ဒီအင်ချင်မိသားစုတွေကတော့ဒီချောင်းနဘေးနားမှာပဲပြန်ပြီးတော့ကပ်ပြီးတော့နေကြတယ်ဆိုတော့အဲ့ဒီအပေါ်မှာကိုကလည်းနောက်ထပ်ဖြစ်အားပေးမှုတစုံတရာထပ်ပြီးတော့ရောက်လာတယ်ဆိုတာဒါမျိုးပြန်ကြည့်ချင်းအချင်းစစ်တပ်ကရောက်လာတဲ့အချိန်နဲ့ဒေတာခံပြည်သူတွေအဲ့ဒီမှာနေထိုင်တဲ့အချိန်ကိုကျမတို့ပြန်ပြီးတော့ချိန်ကိုက်ကြည့်လိုက်တော့ဒီပြောင်းရွှေ့ခြင်းနဲ့ပတ်သက်တဲ့တမထားတဲ့စံချိန်စံနှုန်း criteria တွေပေါ်တော့ဥပမာဆိုရင်လိုအပ်တဲ့အထောက်အကူဒီကိုပေါ့နော်ပေးဆောင်မတာလင်လောက်ခိုင်းတော့ပို့ပြီးတော့အထင်ကြီးမယ်ဒါမဲ့တေချာတာတခုကဒီအတင်အတမရက်ပေါင်း40အတွင်းမှာပြောင်းရွှေ့ပေးဖို့ဆိုတာလူခွင့်ရေရှူတောင်းနေပြန်ကြည့်မယ်ဆိုရင်လည်းပဲလုံသွားသွားပြီးတော့လူခွင့်ရေချိုးဖောက်တယ်လို့တော့ဖြစ်တာပေါ့ဟုတ်ကဲ့ပါ
လွှဲကြီးကျေးရွာသူကျေးရွာသားတွေကိုအတင်အတမပြောင်းရွှေ့ခိုင်းတာကိုအမြန်ဆုံးရုပ်သိမ်းပေးဖို့တက်မတော်နဲ့အစိုးရအဖွဲ့ကိုတောင်းဆိုတိုက်တွန်းနေချိန်နဲ့တပြိုင်တည်းမှာပဲတကယ်လို့ဒီပြောင်းရွှေ့မှုကိုမဖြစ်မနေပြုလုပ်ရမယ်ဆိုရင်လည်းလွှဲကြီးရွာသူရွာသားတွေဆုံးရှုံးနေနိုင်ရတဲ့မြေယာတွေကိုကာလတန်ဖိုးနဲ့အညီပေးရောဖို့နဲ့သူတို့ရွှေ့ပြောင်းရမယ့်နေရာတွေမှာရေမီစာတင်ကြောင်းနဲ့နေထိုင်စရာတွေတိစောက်ပေးထားဖို့နောက်လူမှုထောက်ပံ့ပူပေးမှုတွေကိုကာလတစ်ခုအထိစီစဉ်ပေးပါလို့အစိုးရအဖွဲ့နဲ့ဌာနဆိုင်ရာတွေတက်မတော်ပိုင်းတာဝန်ရှိသူတွေကိုလည်းကယန်းလူမှုအဖွဲ့အစည်းတွေကတိုက်တွန်းထားတယ်လို့မူဂရိုရီကပြောပါတယ်မြန်မာနိုင်ငံမှာအရက်သားဆိုးရလက်ထက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အချိန်အတရားဓမ္မမြေယာသိမ်းကိစ္စတွေကိုအဆင်ပြေအောင်ဆောင်ရွက်ပေးဖို့မြေယာသိမ်းကိစ္စတွေအထူးဦးစားပေးဖြေရှင်းနေတဲ့အချိန်မှာဥပဒေအရဖြေရှင်းပေးတဲ့အထိမြေယာသိမ်းနာတွေကိုရပ်ဆိုင်းထားဖို့ဆိုပြီးသမ္မတဦးထင်ကျော်ကလည်းလက်မှတ်ရေးထိုးထုတ်ပြန်ထားခြင်းလည်းဖြစ်ပါတယ်အရင်နေပြည်တော်တိဆောက်စင်တို့ကတင်းစီခံရတဲ့မြေစင်းရင်တွေကိုလက်ရှိဆိုးရတဲ့လက်ထက်မှာတော့သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းစစ်စစ်ပြီးတင်းစီခံထားရပြီးတော့ရောကျေးမရရှိသူတွေကိုရောကျေးပေးတာကျေးရွာလိုက်ရွှေ့ပြောင်းပြီးနေအိမ်မရရှိသူတွေကိုစစ်စစ်ပြီးဥပဒေနဲ့အညီလုတ်ကင်ပေးနေပါတယ်လို့နေပြည်တော်စီပင်သားရဲကော်မတီဘက်ကလည်းပြောဆိုထားပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါမကြာခင်မှာအင်္ဂလိပ်သင်ခန်းစာကိုလေ့လာရမှာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 935လိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့ VOA တိုင်းရိုက်လေလံအစီအစဉ်တင်ဆက်တဲ့အခါမှာတော့
လုံငန်းတစ်ခုကိုစတင်တော့မယ်ဆိုရင်ဘူတန်ကဒီမှုတော်ဝင်ကြီးနော်တဘာဝပါဝင်ကြီးမပြည့်စုံအောင်ကြိုတင်ကာကွယ်ဖို့စီမံရင်းချဖို့ဒေသခံတွေကိုရှင်းပြဖို့
အင်္ဂါည VOA ဒိုင်းရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်မှာနားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဓိရအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ
်ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်နောက်တဆင့်တလှမ်းရေးဆိုတဲ့ခေါင်းစဉ်နဲ့အောင်နိုင်ဦးရေးသားထားတာကိုနီကီအရှင်ရီဗျူကထုတ်တင်ပြလိုပါတယ်မြန်မာနိုင်ငံရဲ့190ကြာပြည်တွင်းစစ်အဆုံးသတ်ရေးဆွေးနွေးပွဲတုတ်တက်မှုရှိတာဟာဒေါအောင်ဆန်းစုကြည်အစိုးရအတွက်ပြဿနာဖြစ်စေပါတယ်အခုလာမယ့်မေ24မှာပြည်ထောင်စုငင်းငယ်ရဲ့ညီလာခံကျင်းပဖို့သတ်မှတ်ထားပါတယ်ဖက်ဒရယ်ကိစ္စအာဏာခွဲရေးကိစ္စတွေနဲ့ပတ်သက်ပြီးခိုင်မာတဲ့ရလမရရှိခဲ့ဘူးဆိုရင်အစိုးရရဲ့ငင်းငယ်ရေးဖြစ်စဉ်ပေါ်အယုံကြည်ကြဆင်းသွားနိုင်ပါတယ်ဥသိန်းစင်လက်ထက်ကပြုလုပ်ခဲ့တဲ့ NCA ခေါ်ပြည်လုံးကျုပ်အပြစ်ခတ်ရဆဲရေးကိုလက်မှတ်မထိုးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုအပြစ်အဝပါဝင်ဆွေးနွေးခွင့်ပြုမယ်မပြုဘူးဆိုတာအရေးကြီးပါတယ်။မွန်ပြည်သက်ပါတီကရင်နီအစရှိတဲ့တိုင်းဒေသလက်နက်ကိုင်၅ဘွယ်လက်မှတ်ရေးထိုးတော့မယ်လို့ NLD အစိုးရကတနှစ်ပြည့်မှာပြောခဲ့တာကိုအဲ့၅ဘွယ်ဘက်ကမြင်းဆန်ထားပါတယ်။ဒီချိန်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အချင်းချင်းညီညီညွတ်ညွတ်ဖြစ်လာမယ်အလားအလာကလည်းဒေါအောင်ဆန်းစုကြည်ရဲ့ရည်ရွယ်ချက်ကိုပိုပြီးနှေးကွေးသွားစေနိုင်ပါတယ်။ကြည်မာဆုံးစင်ခေါ်မှုကတော့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ဟာ UWSA ဝတ်တပ်ဖွဲ့နဲ့ပေါင်းမိသွားခြင်းပဲဖြစ်ပါတယ်။သူတို့က UNPC ပြည်ထောင်စုငင်းချမ်းရေးညှိနှိုင်းမှုကော်မတီတရားဖွဲ့စီပြီးအစိုးရနဲ့စကားပြောဖို့ကန့်လန့်ထားပေမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲဆက်လက်ဖြစ်နေသေးပါ။ဒီအဖွဲ့ရဲ့တောင်းဆိုချက်တွေဟာကြံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်တွေနဲ့ကွဲလွန်မှုတွေရှိနေပြီးအစိုးရကလည်းဒါတွေကိုလိုက်လျှောလို့ဟန်မရှိပါဘူး။စစ်တပ်ကလည်းလက်ခံမှာမဟုတ်ပါဘူး။ဒါပေမဲ့တရုတ်ကတော့မြမညဉ့်ဉန်ရေးကိုလူလူလာလာထောက်ခံမဲ့သဘောတွေ့လာရပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေတညီတညာထဲရက်တီလာကြရင်ဆွေးနွေးရတဲ့အခါမှာအစိုးရအနေနဲ့ပူပြီးစိတ်ဆင်ရှင်ထားရှိဖို့လိုအပ်ပါလိမ့်မယ်။ခြုံပြောရရင်တော့2019ကိုညဉ့်ဉန်ရေးနှစ်လို့ခေါ်ဖို့ခက်လင်အောင်မယ်လို့ရည်သားထားပါခင်ဗျာ။မြမပြည်ပြုပြင်ပြောင်းလဲရေးအတွက်တရုတ်ရဲ့အကူအညီဟာသိအရေးကြီးတယ်ဆိုတဲ့ခေါင်းစဉ်နဲ့ဂျီဟွန်လျန်ရည်သားထားတာကိုတော့ Global Times မှာတွေ့ရပါတယ်။ဒေါအောင်ဆန်းစုရဲ့ NLD အစိုးရအပေါ်လူလူသဘောထားကွဲလွဲမှုရှိနေတာကိုပြသပါရယ်ဒေါအောင်ဆန်းစုကြည်ပေါ်လူလူထောက်ခံမှုကြဆင်းတဲ့သဘောလည်းတွေ့ရပါရယ် NLD အစိုးရတက်လာပြီးကြတဲ့ကအဓိကပြဿနာကတော့စစ်တပ်နဲ့ဆက်ဆံရေးကိစ္စဖြစ်ပါရယ်အပြန်အလှန်နားလည်မှုတိဆောက်နေတဲ့ဆိုပေမဲ့အကျိုးစီးပွားချင်းပဋိပက္ခဖြစ်နေစေပါ NLD ကသုဂတိအတိုင်းဖွဲ့စည်းပုံအခြေခံဥပဒေပြင်မဲ့ဆိုရင်စစ်တပ်နဲ့ထိတိုက်ဖြစ်လာပါလိမ့်မယ်ညီညာရေးနဲ့ပြန်လည်သစ်မြတ်ရေးအတွက်27ရာစုပင်လုံအပေါ်ဒေါအောင်ဆန်းစုကြည်ကစိတ်အလေးထားပေမဲ့သူအစိုးရစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တို့အကြားသဘောကွဲလွဲမှုတွေအများကြီးရှိနေတဲ့အတွက်စိတ်မတိုးနိုင်ပါဘူးနိုင်ငံခြားဆက်ဆံရေးမှာတော့ NLD အစိုးရမှာတုတ်တက်မှုရောစင်ခေါ်မှုပါရှိပါတယ်အာဆီယံနဲ့ဆက်ဆံရေးကိုထိတ်တန့်ဦးစားပေးပြီးတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားရှင်ခွင်ရာညှိဖို့ကြိုးပမ်းနေပါတယ်ဒီလိုအလုပ်ဖြစ်တဲ့ diplomacy ဟာမြန်မာနိုင်ငံအတွက်ဒေသတွင်းမှာရောနိုင်ငံတကာမှာပါဂုဏ်တက်စေပါတယ်ဒါပေမဲ့ရူဟင်ညာကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားပေးတာတွေကိုလည်းရင်ဆိုင်နေရသေးပါစီးပွားရေးဖွံ့ဖြိုးမှုနှိကွေးရန်ကြံ့ဝေတံဖိုးကြဆင်းတာစတဲ့ကိစ္စတွေလည်းအစိုးရကထုတ်နှက်ခံနေရပါတယ်တကယ်တော့ NLD အစိုးရလမ်းကြောင်းမှန်ပေါ်ရှောက်လှမ်းနေတာပါပြဿနာတွေများပြားကြီးမားတဲ့အတွက်အချိန်တို့အတွင်းမှာဒေါအောင်ဆန်းစုကြီးအဖို့ဖြည့်ရှင်းကင်တွယ်ရခက်ပါလိမ့်မယ်ဒါကြောင့်တရုတ်ရဲ့အကူအညီဟာအထူးအရေးကြီးပါတယ်တရုတ်နိုင်ငံရဲ့ One Belt One Road လို့ခေါ်တဲ့ကမ္ဘာလမ်းဖောက်လုပ်ရေးကိစ္စဟာမြန်မာနိုင်ငံအတွက်စီးပွားရေးလူမှုရေးအဆင့်တန်းမြင့်မားစေမယ့်အကျိုးစီးပွားနဲ့ထပ်တူကြပါတယ်။တရုတ်ဟာမြန်မာအစိုးရနဲ့ရောစစ်တပ်နဲ့ပါနီးနီးကပ်ကပ်ဆက်ဆံနေရပါ။တခါမြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာလည်းအတော်အသင့်ဩဇာလွှမ်းမိုးမှုရှိနေပါတယ်။ဒါကြောင့်တရုတ်ဟာ NLD အစိုးရနဲ့စစ်တပ်ဆက်ဆံရေးကိုတည်ငြိမ်ကောင်းမွန်အောင်လုပ်ပေးနိုင်မယ့်အပြင်အမျိုးသားပြန်လည်သစ်မြတ်ရေးအတွက်လည်းအပြုသဘောနဲ့ကူညီဆောင်ရွက်နိုင်မှာဖြစ်ပါတယ်။အရေးကြီးတဲ့အင်ဂျင်တူအနေနဲ့တရုတ်ဟာမြန်မာပြည်စည်းလုံးညီညွတ်ရေးတင်ရင်တူတက်ဖွံ့ဖြိုးရေးတို့ကိုတွေ့လို့မြင်လို့ပါတယ်ဒီအတွက်နိုင်ငံပူးပေါင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်လို့យေသားထားပါတယ်ခင်ဗျာ
ဥကြုံစံစာစူးစီးတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာအပြည်အကြောင်းနားဆင်ရအပြီးအခုတခါတော့မနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာလာတန်းပို့ချမှာဖြစ်ပါတယ်။
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
the last straw
ဖြစ်ပါတယ်။စာလုံးပေါင်းက the the last the last ကနောက်ဆုံး straw straw ကကောက်ရူဆိုတော့စကွိုက်ဟုန်ရဲ့ဓာတ်ရိုက်ဒီပေကတော့နောက်ဆုံးကောက်ရူအမြင်ပေါ့။ဒီအသုံးဆင်းသက်လာတာကတော့
the straw that broke the camel's back
ဆိုတဲ့ဆိုယုစကားကလို့ဆိုပါတယ်။ဒီဆိုရမှာ CAMEL camel ဆိုတဲ့အရှေ့လေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်။တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပြီမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခံရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်။ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုန်စီတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Ruby ရဲ့ဥမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတစ်ကြီးဝယ်စီးတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အတိအပြေရပါတယ်။
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုန်စီတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
The last straw.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာလာတန်းတင်ဆက်နေတာဖြစ်ပါတယ်။အခုတော့အင်္ဂါည VOA တိုင်းရဲ့လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားတာပါ။
တော်ရရှိမြတ်မြတ်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်တွေအစိုးရကျင်းပလိုက်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကျင်းပလိုက်ရှိပါတယ်။စွမ်းအင်လိုအပ်ချက်ဖြည့်ဆည်းဖို့ရေကာတာစောက်တာ၊ကြောင်မီးဆွေးတူးဖော်တာအစစီးပွားရေးစုံတွေတည်ဆောက်တာမျိုးတွေအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတဲ့ပြဿနာမျိုးတွေကိုဘယ်လိုကွာကွယ်သွားမလဲ၊ထိခိုက်နေနိုင်မှုတွေနည်းပါးအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုတော့ပြည်နယ်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေလည်းကျွန်တော်လေလိုင်းမော်ရောက်နေပြီဆိုတော့ဆွေးနွေးပွဲကိုစတင်ပါတယ်။အရင်ဆုံးကတော့ဒီရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွတ်တော်မှဥပဒေသန်းကိုအုံးတဘောတော့ကြားကြမှာလည်းတခြားမဟုတ်ပါဘူးရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းအခုဆိုကြောက်ဖြူစီမံကိန်းတို့လိုမျိုးတွေစီမံကိန်းတွေစနေပြီဆိုတော့ဒီလိုဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့လေရေဘူးအပြင်ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာကတော့တိုင်းပြည်ဖွံ့ဖြိုးအောင်လုပ်တဲ့ကိစ္စပါဒါပေမဲ့မကြိုက်ကြတာအဓိကဘာကြောင့်များလဲဦးဖေသံ
ကျွန်တော်တို့ကိစ္စဆက်ဆက်ပေါ့နော်ဒီဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်တဲ့အခါမှာအဲကျွန်တော်အရင်ဆွေးဆွေးရလက်ထက်ကပို့ပြီးတော့ကျွန်တော်တို့ပြင်းပြမြင်သာမှုအားနည်းပါတယ်ဒီလိုတွေကိုချပြမှုအားနည်းပါတယ်။အဲဆိုးကျိုးကောင်းကျိုးကိုခံစားရတာကပြည်သူတွေဖြစ်တော့အများကြီးအဲ့ခေတုံးကဆိုရင်ရေပါတာပဲလူရှင်နေရေဘူးပေါက်တာမလူရှင်ဘူးဆိုတော့အဲ့လိုတွန်းအားရင်းနဲ့ကျွန်တော်အချက်ကန်ပြီးတော့ခိုင်းစီတဲ့အတွက်နဲ့ဒီစီမံကိန်းတွေဖြစ်လာရတယ်။အဲ့ဒီပုံမှာဆိုးကျိုးတွေအများကြီးဖြစ်ခဲ့တယ်။ဆက်စားချင်းဆိုးကျိုးကတော့မြေယာသိမ်းဆီးမှုပေါ့။အဲ့မှာရွာလုံးကျိုးကြောင်ချေရတာတို့နောက်ဆက်တဲ့ပြဿနာတွေဆက်တဲ့ဖြစ်လာတယ်။ဒါတော့ဒေသခံတွေနဲ့မကြိုက်တာကသူတို့ရဲ့အလုံငန်းခွင်တွေဆုံးချုံသားတယ်သူတို့ရဲ့ဘေးအန္တရာယ်တွေကြုံလာရတယ်ရေထုညင်ညာမှုဒေထုညင်ညာမှုမြေကြီးပျက်စီးမှုတွေစသဖြင့်ပေါ့နောက်ဆက်တွဲအကျိုးကျေးဇူးတွေအများကြီးပဲပေါ့တို့နိုင်ငံတော်ကဝင်ဝေရတယ်တစ်ဖက်ကဖွံ့ဖြိုးရတယ်ဆိုပေမဲ့ဒေသအတွက် ဒီပြည်ပခံပြည်သူတွေအတွက်တော်တော်ကိုထိခိုက်နေတာရှိပါတယ်။ဇာဝန်ကြီးကသူတို့ရဲ့ရှေ့အနာကပျောက်ဆုံးတဲ့အထိဆိုးကျိုးတွေကိုခံစားရတာဒေသခံပြည်သူတွေပဲဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်အကျိုးအတွက်လုပ်တယ်ဆိုပေမဲ့ဒေသခံတွေရဲ့အကျိုးမပါပဲဒေသခံတွေရဲ့အကျိုးပြည့်စည်ရပြည့်စုံဖြစ်လာတာညားတဲ့အတွက်နဲ့ဒေသခံတွေကအဲ့လိုပဲကန့်ကွက်နေရတာဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကိုဆွေးနွေးဖို့အတွက်ကိုစာရီ Facebook ကနေဒီ message တွေပို့ထားတာတချို့လည်းရှိပါတယ်ဒါတွေကိုအရင်ဆုံးဖော်ပြခြင်းပါတယ်တူကတော့ကျွန်တော်တို့ဒေါက်တာကျော်စိန်ဆိုပြီးကျွန်တော်တို့ email ပို့ထားတာပါသူကတော့ဖွံ့ဖြိုးရေးအထူးလိုအပ်ပြီးလုပ်ကိုလုပ်ရမှာပါတဲ့မြန်မာတွေကမိမိဒေသနဲ့လယ်တို့ရာတို့ကိုအလွန်မြန်လို့ရပါတယ်တင်းအောင်လယ်ထဲမှာခုသွင်းမြုံနယ်လေးရှိပါတယ်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်တဲ့စက်ရုံစက်ခင်းရုံတွေအတွက်မြေယာတွေတိမ့်တဲ့အခါမခြေလှယ်မှုတွေစတော့တာပါပဲဒီသာကန်တောင်သူတွေခမရုံရောက်ခက်ရောက်နဲ့ကြားရတာမကောင်းပါဘူးလေအလွန်အကြီးတန်းအယုတ်ဆိုးပါတယ်တောင်သူလည်းသမားမြင်မရှိရင်ဘာနဲ့လှုပ်ရှားရမလဲဆိုတာကြိုတင်စဉ်းစားထားတင်ပါတယ်မြေသိမ်းတော့မယ်ဆိုရင်ဒီသာကန်ရဲ့သဘောထားကိုအရင်နားထောင်စေချင်ပါတယ်နောက်မှသူတို့ရဲ့စာဝတ်နေရင်းနဲ့ရှင်သန်ရေးနိုင်ငံအတွက်အကျိုးမြတ်သဘောထားပတ်ဝန်းကျင်ထင်ထင်ဘက်ဆောင်တောင်းဆောင်စဉ်းစားတင်ပါတယ်ဒီသာကန်ရဲ့အကျိုးလုံးနဲ့နာမျိုးဆိုရင်နှုတ်နှစ်ဖက်သားစားတာဖြစ်မှာမို့ဦးစားပေးတင်ပါတယ်ဒေယာပိုင်းမှာပြင်းပြင်းပြပရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့အတွက်တိုးတက်အောင်ဆောင်ရွက်တင်ပါတယ်ဆိုပြီးသူကဆွေးနွေးပါတယ်။နောက်ကျွန်တော်တို့ဆွေးနွေးဘက်တော့ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းရှင်းနေပါတယ်။တူဦးကတော့ဥချင်းမြင့်မှာအုံတွင်မြို့ပါဥချင်းမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါလေခင်ဗျ။ဟု
တ်ကဲ့ဆရာကျွန်တော်တို့လေဟိုအထူးသဖြင့်လွန်ခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဒီကျွန်တော်ရဲစကားနဲ့ပြောရရင်တော့ဇယုဆောင်ပြီးတော့ဓာမိုးပြီးအုပ်ချုပ်ခဲ့တဲ့အစိုးရဆိုတဲ့ပုံကိုယ်တွေတက်တက်ကကျွန်တော်တို့တိုင်းရိုက်ကျွန်တော်တို့ပြည်သူလူထုရဲ့ပြန်စားတာကြောက်တန်ရွှေငွေပရမများတွေလည်းတော်တော်လေးပြောလက်ထဲကိုပါသွားပြီးတော့ဆရာရယ်အခုတော့ကျွန်တော်တို့ဟိုလူထုကရွေးချယ်တင်မြှောက်တဲ့ဒီမိုကရေစီစနစ်အရာ၅နှစ်တကြိမ်တက်တန်းရွေးချယ်တဲ့အစိုးရပေါ်လာပြီဆိုတော့ကျွန်တော်တို့အနေနဲ့ဝန်တာစရာတော့ဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီရှမ်းတောင်သူလယ်သမားကွန်ရက်ကဦးဆိုင်ဆန်ရေးဖြစ်ပါတယ်ဆိုတော့ဦးဆိုင်ဆန်ရေးကျွန်တော်တို့ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာရေဦးအားဖြင့်တိုင်းပြည်ဖွံ့ဖြိုးအောင်ရည်ရွယ်တာပါပဲဒါပေမဲ့ဒါတွေကိုလူတွေမကြိုက်နိုင်ဖြစ်နေတာဘာကြောင့်များလဲဆိုတော့အရင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှမ်းတောင်သူလယ်အများကြီးမြင်လာတယ်ဗျာဒီတော့ဒီပိုင်လမ်းချတန်းတွေယူရတယ်အများကြီးမြင်လာမှုရှိတယ်ပေါ့ဗျာအင်းတလုံးဆိုရင်အင်းရောမျိုးရောဆုံးဆက်ငါတင်းတဲ့ရောကြည့်ပြတယ်ဗျာ
ဟုတ်ကဲ
့အခုကဒီအင်းခဲရတဲ့လူတွေဆိုရင်ဒုက္ခရောက်တာပေါ့ဗျာအင်းနဲ့ဓမ္မဆောက်နိုင်နေနေရလဲမဝယ်နိုင်အဲ့လိုအများကြီးခက်ခဲကျင်နေဗျာ
ဟုတ်ကဲ့ကျေကျေးဇူးပါဦးဆိုင်ဆိုင်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးဆိုင်ဆိုင်ကျွန်တော်တို့နောက်ထပ်အခုဒီမှာကျွန်တော်တို့ဆွေးနွေးဝက်အတွက်ကို Facebook ကနေပေးထားတဲ့ပုံကိုယ်လေးရှိပါသေးတယ်နားလောက်ပဲဖတ်ပြပေးပါဦ
းဟုတ်ကဲ့ရှင်Facebook ကဒီတစ်ယောက်ကတော့ဒေဇာလင်းလို့ခေါ်ပါတယ်နိုင်ငံဖွံ့ဖြိုးရေးအတွက်စွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းဖို့စီမံကိန်းတွေတည်ဆောက်အကောင့်ထဲပေါ်တဲ့အခါကြောင်မီသွေးကထုတ်ရဲထားအပေးစက်ုံတွေကဆိုးကျိုးများစေပါတယ်ဒါကြောင့်ဒီလိုစက်ုံမျိုးတည်ဆောက်ဖို့ကတော့အားမပေးပါဘူးနိုင်ငံဖွံ့ဖြိုးတိုးတက်မှုအမြန်ဆန်နဲ့တုံ့နေနေတယ်ဆိုတာကလည်းလျက်စစ်စွမ်းအင်သုံးဆွဲနိုင်မှုအပေါ်မှာတည်မီနေတယ်လို့ယူဆမိတယ်။ဒီလိုအပ်တဲ့လျက်စစ်စွမ်းအင်ကိုရေအားလျက်စစ်နဲ့သဘာဝတန်ခွေစွန့်ပစ်ပစ္စည်းလောင်စာတွေကပဲအတိကထုတ်ယူသုံးဆွဲမှတင့်တော်မယ်လို့တွေးမိပါရယ်။ဖွံ့ဖြိုးရေးလုပ်ငန်းတစ်ခုကိုအကောင့်ထဲပေါ်တဲ့နေရာမှာဆုံးရှုံးပျက်စီးမှုကတော့တွန်တွဲပြီးပါတတ်ပါရယ်။ပြည်သူတွေအပိုင်းကလည်းပဲထစ်ကနေဆိုကန့်ကွက်တာတွေမလုပ်သင့်ပါဘူး။လောလောဆယ်ဆုံးရှုံးလိုက်ရတာနဲ့နောင်ထွက်ပေါ်လာမယ့်အကျိုးအမြတ်ကိုချင့်ချိန်ပြီးမှကန့်ကွက်စေချင်ပါရယ်။ထို့အတူပဲအစိုးရဘက်ကလည်းပဲရေကာတာတည်ဆောက်မဲ့စီမံကိန်းတစ်ခုကိုချမှတ်တော့မယ်ဆိုရင်တဘာဝဝန်းကျင်ထိခိုက်မှုအနည်းဆုံးနေရာကိုရွေးစေချင်ပါတယ်။သို့တော့အရေးကိုလိုချင်ရင်နေဘူးကားဆောင်းဆိုတဲ့စကပုံအတိုင်းဖွံ့ဖြိုးတိုးတက်မှုအတွက်စွမ်းအင်ကဏ္ဍဖွံ့ဖြိုးစေချင်ရင်တော့ရေကာတာများများတည်ဆောက်မှလာလိုအပ်သောစွမ်းအင်ကိုဖြည့်ဆည်းနိုင်မယ်လို့ယူဆမိပါကြောင်းဆိုပြီးတော့ရေးထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဟိုတစ်ခုရှိတာပေါ့လေဒီတဘာဝပတ်ဝန်းကျင်ကိုထိခိုက်မှဆိုလို့ကန့်ကွက်တာတွေရှိတယ်။ဆောစောဦးဆိုင်ဆိုင်ကြီးလည်းပြောသားပါတယ်ဒေသခံတွေဟိုအတွက်ကိုတော်တော်ဒုက္ခရောက်တယ်ဆိုတော့ဒီလိုလူမှုအတိုင်းဝိုင်းကိုထိခိုက်မှဆိုလို့မကြိုက်တာတွေရှိတယ်။ဒါပေမဲ့ဖွံ့ဖြိုးလာရင်လည်းတစ်ဖက်မှာဟိုခံစားရမယ့်ကိစ္စတွေရှိနေတာတွေရောဟိုထက်မတွက်တင်ဘူးလားဆရာဦးဖေတန်သဘောထားဆွေးနွေးပြပါအောင်ခင်ဗျာ
။ဒါကတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးလုပ်ငန်းနဲ့ဒီအဲ့လိုထိခိုက်နေတာမျိုးတွေဆိုတော့ဟိုအနည်းနဲ့အများအားချိမာပါပဲဒါမဲ့လောလောဆယ်ဘဝရတည်ရဲ့အတွက်အခက်အခဲဖြစ်သွားတဲ့သူတွေကိုတော့ကျွန်တော်တို့မေ့ထားလို့မရဘူးဥပမာအရင်ဆိုရလက်ချက်တွေကတော့စီမံကိန်းအများကြီးလုပ်ခဲ့တယ်ဝင်ငွေလည်းအများကြီးရခဲ့တယ်ဒါမဲ့နိုင်ငံတိုးတက်သလားဆိုရင်တော့အဲ့အရာတွေကမေးခွန်းတွေဖြစ်လာတယ်အဲဆိုတော့ တော့လည်းနိုင်ငံတိုးတက်ဖို့ကြာကရေရှိသွားရမယ်ကိစ္စဒီမှာဘဝပြည့်နေတာကလက်ရှိအဲ့ဒီဒေသမှာနေတဲ့ဒေသခံတွေရဲ့ကိစ္စအဲ့တော့အဲ့ဒီပေါ်မှာကျွန်တော်တို့လုပ်ငန်းတစ်ခုကိုစတင်တော့မယ်ဆိုရင်ဒေသခံတွေဟူတာကဒီမှုပေါင်းဝင်ကြီးနော်တဘာဝပေါင်းဝင်ကြီးမပြည့်စုံအောင်ဒီကုမ္ပဏီတွေပေါ့နော်နောက်ပြီးနိုင်ငံတော်အစိုးရဒါတွေကိုကြိုတင်ကာကွယ်ဖို့စီမံရေးချဖို့ဒေသခံတွေကိုရှင်းပြဖို့အများကြီးလိုအပ်တယ်ဒုတိယချက်အဲ့ဒါကိုအဲလောက်ကရမ်းချလာတဲ့အချိန်ခါမှာလဲအဲ့ဒီမှာဆိုးကျိုးတွေပေါ်လာတယ်အဲ့ဒီဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့လဲကာကွယ်ဖို့အစီအစဉ်တွေလုပ်ထားတဲ့အဲနောက်ပိုင်းမှာဖြစ်ပေါ်လာမဲ့ဆိုးကျိုးတွေဒီအတွက်အဲဆိုးကျိုးတွေတွေလဲကျွန်တော်တို့အစိုးရနဲ့စီမံကိန်းတွေလုပ်ထားရမယ်ဆိုတော့တော့လည်းလုပ်ရမှာကတော့ဒီဒေသခံတွေရဲ့မျက်နှာတွေအိရှာတွေကမှစာဝန်ကြီးကအစနော်ဒုစုဒေသရဲ့ဖွံ့ဖြိုးရေးအစအဲ့ဒါတွေကိုနိုင်ငံတော်ကပလန်ချပြီးတော့ဟောလုပ်နေတယ်လို့ကျွန်တော်တို့မြင်တယ်နိုင်ငံလုံးဖွံ့မဖြိုးခင်သူတို့ဒေသမှာထိခိုက်ပျက်စီးမှုတွေကိုကျွန်တော်တို့ကြိုတင်ကာကွယ်ရမယ်သူတို့ဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကျွန်တော်တို့ဟိုစီမံကိန်းတွေပလန်ချပြီးတော့လှုပ်ဆောင်ရမယ်အဲ့ဒီအပိုင်းကအရေးကြီးပါတယ်ပြီးတော့ကျွန်တော်တို့ကဟိုနောက်မှဖြစ်လာမဲ့ကိစ္စကတော့ထားပါတော့လောလောဆယ်ဒီလူတွေဘဝမပြတ်ဘူးတော့အစိုးရမှလုံးဝတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ်ခ
င်ဗျဟုတ်ကဲ့ဆရာဦးဖေသင်ကျေးဇူးပါကျွန်တော်တို့အခုတော့ဒီ Facebook ပေါ်ကလာတဲ့စာတချို့ထပ်ပြီးတော့ပေါ်ပြခြင်းပါတယ်ဒီဇောင်ကတော့ဟိုကိုထွန်းမြင့်ရဲ့ email ပါကိုနန်းလောင်မဖတ်ပြပေးပါဦးခင်ဗျစာတော့နည်းနည်းရှိတယ
်ဟုတ်ကဲ့အစိုးရလုံးတမျှကိုပြည်သူတွေကလိုက်ကန့်ကွက်နေတယ်လို့တချို့ကပြောနေကြတာကြားတော့စိတ်မကောင်းဖြစ်ရပါတယ်ပြည်သူတွေဘက်ကကန့်ကွက်ရတဲ့အခြေအနေရှိနေပါတယ်အရင်ကအစိုးရများရဲ့စီမံကိန်းများဟာပြည်သူတွေအတွက်အကျိုးမရှိတဲ့အပြင်နှီးမျိုးစုံနဲ့လဲသိမ်းရသိမ်းမှုများအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုများစွာကျူးလွန်ခဲ့တာပါအစိုးရလုံးတမျှစီမံကိန်းကြီးများဟာပွင့်လင်းမြင့်တမှုမရှိခြင်းကလည်းပြည်သူတွေကန့်ကွက်ရမယ့်အချက်တစ်ချက်ဖြစ်ပါတယ်ရရှိလာတဲ့အမြတ်အစွန်းတွေကိုလည်းပြည်သူတွေမခံစားခဲ့ရပါဘူးဖွံ့ဖြိုးရေးစီမံကိန်းတွေဘလောက်လောက်လောက်ပြည်သူတွေကတော့ဆင်းရဲနေတော့မို့ပြည်သူတဦးအနေနဲ့တကယ်၍အစိုးရကစီမံကိန်းကြီးတွေလုပ်မယ်ဆိုရင်ပွင့်လင်းမြင်သာရှိစွာလုပ်ရမှာဘာလုပ်မှာလဲဘသူနဲ့လုပ်မှာလဲဘယ်ဒေသမှာလုပ်မှာလဲအမြတ်အစွန်းဘလောက်ရှိမှာလဲပြည်သူတွေအတွက်ကောင်းကျိုးဆိုးကျိုးဘလောက်ရှိနိုင်လဲတဘာဝပတ်ဝန်းကျင်ဘလောက်ထိခိုက်နိုင်လဲစသည်ကစားလို့ပြည်သူကိုပွင့်လင်းမြင်သာစွာခြားပြစေချင်တာပါအရင်အစိုးရဆက်ဆက်ကပြည်သူတွေရဲ့သဘောထားကိုပြစ်ပယ်ခဲ့လို့ပြည်သူများရဲ့အကျိုးတိုင်းပြည်တိုးတက်မှုမရှိခဲ့တာလူတိုင်းသိပါယခုအစိုးရတည်လက်ထက်မှာတိုင်းပြည်နဲ့ပြည်သူအကျိုးကိုရှေ့ရှုသောအဖြစ်ပြည်သူများရဲ့သဘောထားကိုအလေးထားစေချင်ပါတယ်တိုင်းရင်းသားဒေသတွေမှာပြုလုပ်မဲ့အကြီးစားစီမံကိန်းတွေဆိုရင်ပြည်နယ်သားများ၏သဘောထားကိုအဓိကအလေးထားသင့်ပါတယ်ဥပမာမြစ်ဆုံစီမံကိန်းလိုကချင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေဘာမှမသိလိုက်တာမျိုးမဖြစ်စေချင်ပါဘူးနောက်ဆုံးအနေနဲ့တောင်းဆိုချင်တာကတော့အစိုးရအနေနဲ့စီမံကိန်းလုပ်မယ်ဆိုရင်ပြည်သူများအပေါ်ပွင့်လင်းမြင်သာမှုရှိပေးပါပြည်သူသဘောထားကိုအလေးထားပါလို့တောင်းဆိုချင်ပါတယ်တဲ့ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်ကတော့ Facebook ကနေပို့ထားတာပါသူကတော့သူ့ရဲ့အကောင့်ကတော့ဥညာဏတစရိုးတရုပ်ဆိုတဲ့အကောင့်ပါရှင်ပါသူကတော့ဆောက်လုပ်မဲ့နေရာဒေသခံတိုင်းရင်းသားပြည်သူတွေအတွက်ဒေသဖွံ့ဖြိုးရေးကိုရေရိုးရေရှည်ဘယ်လိုပဲပုံလုပ်ပေးမယ်ဒေသခံတွေအတွက်ရေရိုးအလုပ်ကင်ခွင်လန်းဘယ်တိုင်းသာတိရစေရမယ်ကျန်းမာရေးကဏ္ဍပညာရေးကဏ္ဍမှာလက်တွေ့ဘယ်ခြေနေတိရောက်ရေရိုးအမကန်ချက်တွေပေးမယ်စသဖြင့်တာဝန်ရှိသူတွေကကွင်းဆင်းပြီးဒေသခံပြည်သူတွေကိုသဘောပေါက်နားလည်အောင်ရှင်းပြပေးမယ်ရေရှည်အတွက်လည်းပြုလုပ်ရမယ်စီမံကိန်းရဲ့ရာခိုင်နှုန်းဘယ်လောက်ကိုဒီဒေသဖွံ့ဖြိုးရေးမှာအသုံးပြုမယ်စသဖြင့်အမကန်ချက်ပေးပြီးရှင်းပြနိုင်အောင်အဆင်ပြေမယ်လို့ထင်ပါတယ်ပြည်သူအများစုဒေသခံတွေစိုးရိမ်နေတာကကိုဒေသကဟာတွေအကုန်လုံးထောက်ယူသွားပြီးပြည်ထောင်စုဆိုတဲ့နာမည်တက်လောက်သွားဒေသခံတွေကြတော့မြင်သာမြင်မကျင်ရတဲ့ဘဝရောက်နေရလို့တော်မထူနိုင်လားလို့ထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဆရာဦးပေသန်းကြီးဟိုဒီနေရာမှာလဲအဲ့လိုပေါ်လေဟိုတချို့ကဟိုအကျိုးကျေးဇူးတွေရှိကောင်းရှိမယ်ဒါပေမဲ့လဲအကျိုးကျေးဇူးတွေဒေသခံတွေကရပါမလားဆိုပြီးစိုးရင်ချက်တွေလည်းရှိနေတယ်ဆိုတော့အခုဆိုရင်ဒီဆရာတို့စီမှာလဲဒီတောက်ပြူစီမံကိန်းတွေစမယ်ဆိုတော့ဒီလိုစိုးရင်ချက်တွေနဲ့ပတ်သက်လို့ရောကျွန်တော်တို့ဟိုဘယ်လိုကာကွယ်သွားနိုင်မလဲ
ကျွန်တော်တို့ဒီတောက်ပြူအစီအစဉ်ကိုတော့ဟိုကျွန်တော်တို့စတင်ပြီးတော့လှုပ်ဆောင်မယ်ဆိုတော့ဒီဆိုဂျူကတော့ဟိုတိတ်မမြင်ရသေးဘူးเนาะညီသားညီတိတ်မှုတွေကတော့အဲ့ဒီမှာစနေပြီကျွန်တော်တို့မတီးချိုးမှပဲကြည်ပါအာရေနံတဘာဝတံငွေလိုင်းတိဆောက်တယ်အဲ့အဲ့ဒီမှာညီတိတ်မှုတွေရှိရဲနောက်ပြီးတော့ဟိုဒီပတ်ဝန်းကျင်ကအတောင်ရာတွေပြည့်စည်ရဲအဲဒီလူသားတွေလုပ်ငန်းခွင်တွေမှာပြည့်စည်ရဲအဲဆိုဂျူတွေအများကြီးခံပေးရဟိုကြုံကြက်ရတာပေါ့ဗျာပြီးတော့ဒေသခံတွေအလုပ်ကင်ခွင်သားကြပြန်တော့အော်သူတို့ကအလုပ်ကျန်းသမားတွေပဲဖြစ်ကြတယ်အဲသူတို့တရုတ်ပြည်ကလာတဲ့ပညာရှင်တွေကပဲအဲဒီတတ်သိပညာရှင်တွေကပဲအကုန်လုံးကိုလုပ်သွားတယ်ဆိုတော့ဒေသခံတွေမှာအလုပ်ကင်ဖွံ့ဖြိုးမှုကလည်းမရှိဘူးဗျအဲနောက်ပိုင်းအကျိုးဆက်တွေကဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့မှတ်စလို့မရသေးဘူးဥမာရင်းနှီးတင်တဲ့ဘိုးတွေရောက်လာတယ်အဲတင်ဘိုးတွေပေါက်မယ်ရင်းနှီးတွေယိုဖိတ်မယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ရေပြင်တစ်ခုလုံးဟာညဉ့်ညမ်းရေပြင်ဖြစ်ပြီးတော့ဟိုရခိုင်ဒေသခံတစ်ခုလုံးဒေသတစ်ခုလုံးကဘုန်းနာလို့စီးပွားပြတ်သွားနိုင်တယ်ဘဝပြတ်သွားနိုင်တယ်အဲဒါမဲ့အဲဒီကထွက်တဲ့အကျိုးအမြတ်ကိုဒီနေ့တက်ကြည့်ရခိုင်ပြည်သူတွေဘလို့ရမှန်းလည်းမသိရခိုင်ပြည်နယ်တက်ဘလို့သုံးမှန်းလည်းမသိဘလို့သုံးလာမယ်ဆိုတာလည်းမရှင်းပြဘူးအဲကျွန်တော်တို့ဒေသက ခုနကလိုပေါ့ဗျာအသက်အူတွေကိုနှိပ်စားတယ်လို့ကျွန်တော်တို့ခံစားရတယ်အဲဒီပုံမှာလည်းမကျေနပ်မှုတွေကန့်ကွက်မှုတွေနိုင်ငံရေးအများကြီးဖြစ်ပေါ်ပါတယ်အဲလိုပုံစံမျိုးဟိုနမူနာယူပြီးတော့ဒီဒေသအတွက်ကျွန်တော်တို့ဘယ်လောက်ဒီကရတဲ့ငွေကိုဘယ်လောက်စိုက်သုံးမယ်အဲဘယ်လောက်ဒီဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်မယ်ဆိုတာမျိုးနဲ့ပြည်သူတွေကိုပြန်လဲပြီးတော့ဒုက္ခတွေကိုပြန်ကုစားပေးမယ်ဆိုရင်ဒါမပြေလည်စရာအကြောင်းမရှိပါဘူ
းဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်ထပ်ဒီမှာဟိုတော်တော်ရှင်နေပေးထားတဲ့စာတချို့ကိုလည်းကျွန်တော်တို့ဖော်ပြခြင်းပါတယ
်ဟုတ်ကဲ့သူကတော့ဒေါခင်မျိုးဆွေပါနီမျိုးစုံနဲ့လက်ဖျားခံခဲ့ရဘူးတဲ့အောက်ခြေပြည်သူအများစုဟာအခြေခံလိုအပ်ချက်ကိုမှမပြည့်စုံတဲ့ဘဝမှာလှုပ်တင်လှုပ်ထိုက်တဲ့အလို့ဟုတ်မဟုတ်ဆိုတာကိုတေချာမသုံးသပ်ပဲအတန်ကြဲကြဲအော်ရက်ဖက်ကိုလိုက်နေကြတယ်လို့ထင်ပါတယ်။မာရွတ်နဲ့လှုပ်ရက်ကိုမကန့်ကွက်မရင်အမားကျူးလွန်သူကိုထတ်ကျူးလွန်မှုအားပေးရာရောက်တယ်လို့မှန်နေတဲ့အလို့ရက်ကိုကန့်ကွက်မရင်လဲကျင့်ဝတ်နဲ့ညီတဲ့လူကောင်းတွေကအထင်သေးသွားပြီးတော့လောဘသမားတွေကတော့ကိုရမယ်ဟာကိုတော့နားမလဲတဲ့လူတွေဒီလိုလူမျိုးတွေကိုလက်ဖျားရမယ်ဆိုပြီးခေါင်းပုံဖြတ်ခံရမယ်ဆိုတာကိုအောက်ခြေလူရန်စားတွေသိအောင်တေချာရှင်းပြဖို့လိုပါတယ်တဲ့ကိုရပိုင်ခွင့်ကိုတေချာမသိပဲတလွဲတွေဆန္ဒပြနေရင်ကျင့်ဝတ်နဲ့ညီတဲ့လုပ်ငန်းတွေရောက်လာမှာမဟုတ်ပဲမတော်မတရားလုပ်မဲ့သူတွေရောက်လာဖို့များပါတယ်ပြည်သူတွေကိုပညာပေးတဲ့နေရာမှာတရုတ်ပြည်ကတိတ်တော်တာသူတို့ဖြစ်ချင်တဲ့အတွေ့အခေါ်ကိုစကလုံးလှလှလေးတွေသုံးပြီးကိုယ်ကပတ်ကနဲ့မီဒီယာမျိုးစုံကနေပြီးပြည်သူတွေကောင်းတဲ့ရိုက်ထည့်ပေးလိုက်တာပဲကျမတို့နိုင်ငံမှာအသိပညာပေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့စနစ်တကျလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီလိုစီမံကိန်းတွေလုပ်တဲ့နေရာမှာဒီပေါ်လေဟိုနိုင်ငံတကာလူတွေဟိုဆွဲဆောင်တာတော့မှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီဟိုအစိုးရရောသက်ဆိုင်ရာလုပ်ငန်းတွေရောပွင့်လင်းမြင်သာမှုရှိဖို့အရေးကြီးရယ်ဆိုတော့လေကျွန်တော်တို့ဒီအရင်ကြုံခဲ့ပြီးတဲ့စီမံကိန်းတွေမြင့်ဆုံလို့ပြဿနာမျိုးတွေမှာကျွန်တော်တို့တွေးခဲ့ပြီးပါပြီဆိုတော့ဒီနေရာမှာဆရာဦးပေသံကိုကျွန်တော်တို့အစီအစဉ်အဆုံးသတ်ခင်မှာတစ်ချက်မေးချင်တာရှိပါတယ်ဆိုတော့ဒီလိုပေါ်လေပွင့်လင်းမြင်သာမှုတွေရှိဖို့လို့နောက်ဒေသခံတွေအရေးကိစ္စတွေထပ်သွင်းစဉ်းစားဖို့လို့တကယ့်ကိစ္စမျိုးတွေကိုခံခံမှာပါပေါ့လေဒီလိုစီးပွားရေးနှီးမျိုးမူလေဝင်လာတဲ့အခါမျိုးမှာဟိုတွဲဖက်ပြီးပါလာဖို့ဆိုလို့ရှိရင်ထားပါတော့ကျွန်တော်တို့ဥပဒေကြောင်းအရာပဲဖြစ်ဖြစ်ဘလို့အစီအမံမျိုးတွေကျွန်တော်တို့လုပ်ဖို့လိုမလဲဆရာဦးပေသံဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူလည်းဖြစ်တယ်ဆိုတော့လွတ်တော်ပိုင်းအနေနဲ့ရောဒါမျိုးတွေကိုချက်မှတ်ဖို့ဘာတွေလုပ်ပေးနိုင်မလဲဆရာ
ကျွန်တော်တို့ကတော့ဒီရင်းနှီးမြှုပ်နှံမှုဥပဒေတွေမှာဒါတွေကိုထက်သိမ်းပြီးတော့ဟိုရေးဆွဲရပါလိမ့်မယ်အဲနောက်ပြီးတော့ပြည်သူရဲ့အတန်တွေကိုကျွန်တော်နားထောင်ရမယ်လွတ်တော်ကိုယ်စားလှယ်တွေကအဲ့လိုပြဿနာဖြစ်နေတဲ့အကိစ္စတွေပေါ်မှာတွတ်တော်အစိုးတင်တာတို့မေးခွန်းမေးရတို့အဲအဲ့လိုလုပ်ဖို့လဲလိုအပ်တယ်နောက်တော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ရေးဆွဲတဲ့စီမံကိန်းတွေအတွက်ဆိုရင်ကျွန်တော်တို့ဒါစာချုပ်ချုပ်တဲ့အခါအပိုင်းမှာပဲဖြစ်ဖြစ်ငွေကြီးတဲ့အခါပဲဖြစ်ဖြစ်အဲ့ဒါတွတ်တော်မှာလာပြီးတော့ review ကြရပါတယ်ဝန်ကြီးတွေကလည်းလာပြီးရှင်းပြရပါတယ်အဲ့ဒီအချိန်ခါမှာကျွန်တော်တို့တွတ်တော်ပိုင်းအနေနဲ့ဒါတွေနားထောင်ပြီးတော့ပွင့်လင်းမြင်သာမှုရှိရှိပြည်သူကိုရှပြပြီးတော့နော်ဒါကျွန်တော်တို့ရဲ့ထင်မြင်ချက်တွေကျွန်တော်ကောက်ွက်မယ်ဆိုလဲကောက်ွက်မယ်အကြံပေးမယ်ဆိုလဲအကြံပေးမယ်အဲ့လွတ်တော်ရဲ့အပိုင်းကလိုရမှာဖြစ်ပါတယ်အဓိကတော့အစိုးရအပိုင်းဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာဦးပေသံကျွန်တော်လည်းအချိန်တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲအဆုံးသတ်ခွင့်ပြုပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA တိုင်းလေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါပြည်ဝအမေရိကန်တန်ကမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဧပြီလ25ရက်နေ့ကိုကမ္ဘာငှက်ဖျားယောဂတိုက်ဖျက်ရေးနေ့ဖြစ်နေသတ်မှတ်ကျင်းပကြပါတယ်။ဒီကြောင့်မဲ့ဖွဲ့ရယောဂဇူးကြီးကိုထိထိရောက်ရောက်ထိမ့်ချုပ်နှံ့အောင်နဲ့တကယ်တမ်းလုံးဝဖယ်ရှားနိုင်မှုပါ။ကမ္ဘာတဝန်းစူးစမ်းနေကြတာကိုအသိမှတ်ပြုတဲ့နေ့လည်းဖြစ်ပါတယ်။ဒီနှစ်အတွက်ဆောင်ဖို့ကတော့ငှက်ဖျားယောဂလုံးဝအမြင့်ပြည့်ရေး and malaria for good ဖြစ်ပါတယ်2015ခုနှစ်ကငှက်ဖျားကြောင့်နာမကျန်းဖြစ်ရသူပေါင်း212သန်းရှိခဲ့ပြီးအဲ့ဒီထက်က4,290တည်ဆုံးခဲ့ရတာပါငှက်ဖျားယောဂဖြစ်ပွားသူအလုံးရဲ့90%ရာခိုင်နှုန်းဟာအာဖရိကတိုက်ကဖြစ်ပြီးငှက်ဖျားယောဂနဲ့ဆက်နွယ်ပြီးတည်ဆုံးရသူပေါင်းက92%ရာခိုင်နှုန်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အစိုးရကစာမှာဖော်ပြပါတယ်ဒါပေမဲ့ကောင်းတဲ့အချက်ကဒီငှက်ဖျားယောဂဟာမဖြစ်ပွားအောင်ကာကွယ်နိုင်တယ်လို့ကုသပေးနိုင်တာမို့ဒီယောဂပပျောက်အောင်အတူဝိုင်းပြီးလှုပ်ဆောင်နိုင်မယ်လို့ယုံကြည်ပါတယ်ဟုတ်ပါတယ်တက်ကရင်2000ကနေ2015အတွင်းမှာတကဘာလုံးဝိုင်းပြီးစ조사ရာကနေကဘာတဟွန်းငှက်ဖျားယောဂစဖြစ်သူလူနာအသစ်20ရာခိုင်နှုန်းထိကျဆင်းခဲ့တာပါဘာပဲပြောပြောခုဒီငှက်ဖျားနဲ့တေဆုံးတဲ့ကလေးငယ်က2မိနစ်မှတယောက်နှုန်းရှိနေစေပါဒါကြောင့်လည်းဒီယောဂကာကွယ်ရေးအတွက်ဆက်ပြီးဦးစားပေးလှုပ်ဆောင်နေကြတာဖြစ်ပါတယ်။ဒီထက်မှပိုးသက်ဆေးဖြန့်ထားတဲ့ခြင်တော်ကိုသုံးတာနဲ့ငှက်ဖျားယောဂပိုးတည်ဆောင်လာတဲ့ခြင်တွေကိုဆေးဖြန့်ပြီးတုပ်တင်တာတွေကအထူးရောက်ဆုံးဖြစ်ပါတယ်။ဒါအပြင်ကိုဝင်ဆောင်စဉ်ငှက်ဖျားမဖြစ်အောင်ကာကွယ်တာယောဂရှိမရှိဈေးတက်တက်တာတန်းနဲ့ဆန်းသက်ပေးတာ ယောဂ ဖြစ် နေ သူ ကို ထိ ရောက် တဲ့ နီး တွေ နဲ့ ကုသ ပေး တာ လို့ ကာကွယ် ကုသ ရေး နီး လမ်း တွေ ရှိ တာ မို့ ဒီ နီး တွေ ကို ဆက် သုံး ရင် ငှက်ဖျား ယောဂ နဲ့ ဒီ ယောဂ ကြောင့် သေ ဆုံး နှုံး တွေ ကို တိတိ တသာ ရှော့ ချ နိုင် မှာ ဖြစ် ပါတယ် ဒီ ယောဂ အတွက် လှုပ်ရှား အများ ကြီး ကြံ နေ သေး တာ မို့ ငှက်ဖျား ဆေး မ တိုး တာ ပါဝင် ကြံ စိန်ခေါ် မှု တွေ ကို ဖြည့်ရှင်း မှု အတွက် WHO က ငှက်ဖျား နဲ့ ပတ်သက် ပြီး တကဘာ လုံး ဆိုင်ရာ နီး ပညာ မဟာဗျူဟာ ကို ချ ပါတယ် ငှက်ဖျား ယောဂ ထိန်းချုပ် ရေး နဲ့ ပပျောက် ရေး UDP ဒီ ယောဂ ကျယ်ကျယ်ပြန့်ပြန့် ဖြစ် ပွား တဲ့ နိုင်ငံ တွေ မှာ လှုပ်ဆောင် အောင် နီး ပညာ မူပေါင် တစ်ခု ကို ချ ပေး တာ ဖြစ် ပါတယ် ပထမ ရည်မှန်း ချက် ကတက္ကသိုလ် 2020 မှာ ငှက်ဖျား ဖြစ် ပွား နှုန်း 40 ရာခိုင်နှုန်း ထက် မနည်း ကျ ဆင်း ဖို့ ငှက်ဖျား နဲ့ သေ ဆုံး မှု အနည်းဆုံး 40 ရာခိုင်နှုန်း short ချ ဖို့ နိုင်ငံ ပေါင်း အနည်းဆုံး 10 နိုင်ငံ မှာ ဒီ ယောဂ ကျင်းစင် အောင် လုပ် ဖို့ အပြင် ငှက်ဖျား မရှိ တဲ့ နိုင်ငံ အားလုံး မှာ ငှက်ဖျား ယောဂ ဖြစ် မလာ အောင် ကာကွယ် ဖို့ ဖြစ် ပါတယ် ဒါရင် လုပ် နိုင် ဖို့ အတွက် အလှူရှင် တွေ အကူအညီ လို ပါတယ် ဒီ လုပ်ငန်း တွေ လုပ် ဖို့ လိုး နေ တဲ့ နိုင်ငံ တွေ ကို ပေး လှူ နေ တဲ့ အလှူငွေ ထက်ဝက် ကျော် ကို American ပြည်ထောင်စု က ပေး လှူ နေ တာ ဖြစ် ပြီး ငှက်ဖျား ယောဂ ထိန်းချုပ် ရေး နဲ့ ပပျောက် ရေး အစီအစဉ် တွေ အတွက် အများဆုံး ထောက်ပံ့ ပေး နေ တာ ပါ ကမ္ဘာ လုံး ဆိုင်ရာ နီး ပညာ မဟာဗျူဟာ အောင်မြင် ဖို့ လာမယ့် 2020 ကို ပန်း နိုင် ထားမယ် ဆိုရင် ဒီ ရည်မှန်း ချက် ပြည့်မှု ဖို့ ရေရှည် ရန်မငွေ တိုး နေမဲ့ ငွေကြေး ထောက်ပံ့ မှု တွေ လိုအပ် ပါတယ် ငှက်ဖျား ယောဂ လုံးဝ ပပျောက် ရေး အတွက် လိုအပ်တဲ့ ရန်မငွေ ထည့်ဝင် ကြဖို့ ဧပြီလ 25 ရက် နိုင်ငံတကာ ငှက်ဖျား ယောဂ တိုက်ဖျက် ရေး နေ့ မှာ American ပြည်ထောင်စု က ကမ္ဘာ တဝန်းက မိတ်ဆွေ တွေ ကို ပန်ကြား လိုက် ပါတယ်
American ဆိုရ ရဲ့ သဘောထား အမြင် အားဖို့ ကို တင်ပြ လုပ် ပြီး ပါပြီ
အခု တင် ဆက် ခဲ့ တာ က တော့ American ဆိုရ ရဲ့ သဘော ထား အမြင် နဲ့ သာ ဖြစ် ပြီး view ရဲ့ အားဖို့ မှု ကြောင်း သိစေ အပ် ပါတယ် ခင်ဗျာ ဘိုးတူး နေ့ ညက် နေ ပဲ 6.9 ထုတ်လွှင့်မဲ့ အစီအစဉ် တွေ ကို line number 16925 တို့ ကနေ ဖမ်းယူ နားဆင် ပါ အခု တော့ နိုင်ငံ တကာ သတင်း အကြီး ညွတ် ကို မဆု မြတ်မွန် က ပြော ပြ မှာ ဖြစ် ပါတယ်
American သမ္မတ Donald Trump ရဲ့ အမျိုးသား လုံခြုံရေး အကြံပေး ဟောင်း က လူအများ ကြား မျက်နှာ ပြရ တဲ့ ပွဲ တွေ အတွက် နိုင်ငံ သား အစိုးရ စီက ရရှိ တဲ့ ဝင်ငွေ တွေ ကို တိတိကျကျ မထုတ်ဖြန် တဲ့ အတွက် ပြည်ထောင်စု ဥပဒေ ကို ချိုး ဖောက် ခဲ့ ပုံ ရ တယ် လို့ အောက်လွှတ် တော် ကြီးကြပ်ရေး ကော်မတီ ဥက္ကဋ္ဌ က သတင်း တောက် တွေ ကို ပြော ကြား လိုက် ပါတယ် စစ်တပ် အရာ ရှိ ဟောင်း တစ်ယောက် ဖြစ် တဲ့ ဗိုလ်ချုပ်ကြီး Michael Flynn အနေနဲ့ Russia Turkey အပြင် တခြား ဘဲ အစိုးရ စီက မှ ငွေ ချေး လက်ခံ လို့ မရ ခဲ့ ပေမဲ့ သူက လက်ခံ ခဲ့ ပုံ ရ တယ် လို့ ကော်မတီ ဥက္ကဋ္ဌ ဖြစ် တဲ့ Jason Schaeffer ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ရုရှားမှာလုခဲ့တဲ့ညစာစားပွဲတက်ဖို့ Michael Flynn အနေနဲ့ဒေါ်လာ4000ခွဲရရှိခဲ့တယ်လို့တူရကီအစိုးရကိုစားစီယုံမဲဆွဲခဲ့မှုအတွက်ဒေါ်လာ5000ကျော်ရရှိခဲ့တယ်လို့လွှတ်တော်အမတ်တွေကပြောပါတယ်။သမ္မတ Donald Trump က Corporation ကြီးတွေအပေါ်အခွန်ကောက်ခံမှုတိတိတသား short ချပေးဖို့စီစဉ်နေတာမှကမ္ဘာတဝန်းကဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေထဲမှာအကြီးအမားဆုံးအခွန် short ချပေးမှုဖြစ်ပါလိမ့်မယ်။သူရဲ့ခွန်ရှော့ချရဲ့အစီအစဉ်ကိုဒီကနေ့ဗုဒ္ဓဟူးနေ့မှာသမ္မတ Trump ကချပြဖို့ရှိပြီးတော့လက်ရှိကောက်ခံနေတဲ့35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိရှော့ချပေးဖို့လွှတ်တော်ကိုတောင်းဆိုသွားမယ်လို့သမ္မတရဲ့အကြံပေးတွေကပြောပါတယ်။ဒါဟာမနှစ်ရွေးကောက်ပွဲမဲဆွဲစည်းရုံးမှုအတွင်းမှာသူပေးခဲ့တဲ့ကတိတွေကတစ်ခုအပါအဝင်ဖြစ်ပါတယ်။အီရတ်နဲ့ဆီးရီးယားနယ်စပ်ဒေသမှာရှိတဲ့ကာဒ်လူမျိုးစုတပ်ဖွဲ့တွေနဲ့ဆက်နွယ်မှုရှိပြီးတော့တူရကီနိုင်ငံကမတရားသိမ်းကြေညာထားတဲ့ကတ်အလုသမားပါတီ PKK အဖွဲ့တွေကိုတူရကီတိုက်လေယာဉ်တွေကအင်္ဂါနေ့မှတိုက်ခိုက်ခဲ့ပါတယ်။ရော်ရဲရဲမဟာမိတ်ဖွဲ့ထားတဲ့ကတ်တိုက်ခိုက်ရေးအဖွဲ့တွေကအခုတိုက်ခိုက်ခံရတဲ့ဒေသမှာ IS စစ်သွေးကြွအစွန်းရောက်တွေကိုတိုက်ခိုက်နေကြတာဖြစ်ပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲတွေကိုဒီကနေ့ဧပြီလ26ရက်နေ့မှာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာစတင်မှာဖြစ်ပါတယ်။အာဆီယံအသင်းကြီးတည်ထောင်တာအနည်း90ပြည့်တဲ့ဒီနှစ်မှာဒေသရင်းစီးပွားဆက်ဆံမှုတသားတည်းဖြစ်ရေးအတွက်ပုံမှုပူးပေါင်းဆောင်ရွက်ကြဖို့နဲ့ပိုပြီးကျေပြန့်တဲ့ပြုပြင်ပြောင်းလဲရေးတွေကိုလုပ်ဖို့ကိစ္စအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ဧပြီ29ရက်မှာစတင်မဲ့ဒီအကြိမ်30မြောက်အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲကိုတက်ရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်အာဆီယံခေါင်းဆောင်တွေကတော့မနီလာကိုတောက်ကြနေမှရောက်လာကြမှာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်းလှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00 လိုင်းနိုမီတာ30:40 49:50တို့ကနေထုတ်လွှင့်ခဲ့တာပါ။တော်ရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးအစဉ်ပြည့်တဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.